Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံမြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ကျွန်လ10ရက်ပုတ်ထူးနေ့မနက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ30 40 49ရောကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုအစီအစဉ်မူအဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆက်မူပြီပါအခုမနက်ပတ်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့အတူတင်ပြပေးမှာပါ။ထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုဆက်သွယ်ရေးလုံခြုံရေးအုပ်ချုပ်မှုအေဂျင်စီအနေနဲ့အလုပ်သမား83ယောက်အကြမ်းဖက်မှုနဲ့ဆက်ဆံမှုရှိနေတယ်ဆိုတာကိုမသိခဲ့ဘူးဆိုပြီးတော့အစီရင်ခံစာစာမှာဖော်ပြထားပါတယ်။နယူးယောက်ရဲတပ်ဖွဲ့ကအကျဉ်းထောင်ကထွက်ပြေးသွားသူ2ဦးကိုအပြင်းထန်လိုက်လံရှာဖွေနေပါတယ်။အမေရိကန်သမ္မတအင်ပီရိုမှာတော့ဘုံးဖောက်ခွဲမယ်ဆိုပြီးတော့ချင်းချောက်မှုဖြစ်ခဲ့တဲ့အတွက်သတင်းစာရှင်းလင်းပွဲကိုဖျက်သိမ်းခဲ့ရပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ။
ဒီမနက်ခင်တော်ရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလွှာတွေထဲမှာတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခရီးစဉ်အတွင်းလူအခွင့်ရေးအခြေအနေကိုလည်းပြောတင်တယ်လို့ HRW အဖွဲ့ကတောင်းဆိုလိုက်ပါတယ်
။ For Aung San Suu Kyi to have credibility on her trip to China, she will need to be seen by the Burmese people.
ဒီတောင်းဆိုချက်ကိုတော့သတင်းတွေပြီးမှနားဆင်ရမှာပါ။အဲဒီနောက်မှာကချင်စစ်ပွဲတွေတကြောပြန်စတင်လာတဲ့၄နှစ်ပြောက်အချိန်အခါမှာမြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုအရေးယူဆောင်ရွက်ကြဖို့ Amnesty International ကတိုက်တွန်းလိုက်တဲ့သတင်းစာရတွေကိုနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဦးဆံမိုးဝင်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးပါလိမ့်မယ
်။မြားမကြသေးခင်ကပြုလုပ်ခဲ့တဲ့စစ်ဆေးမှုတွေအရ American ပြည်အောင်စုဆက်သွယ်ရေးလုံခြုံမှုအုပ်ချုပ်မှု Agency TSA အနေနဲ့အလုပ်သမား83ယောက်ဟာအကြမ်းဖက်မှုနဲ့ဆက်ဆက်မှုရှိနေတယ်ဆိုတာကိုမသိခဲ့ဘူးလို့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒေချောင်းပို့ဆောင်ရေးလုပ်ငန်းရဲ့အမှုရမ်းတွေအပေါ်အစဉ်စဉ်စစ်ဆေးမှုလုပ်ငန်းစဉ်ဟာအကြမ်းအဖျင်းထိရောက်မှုရှိတဲ့အကြောင်းဌာနအတွင်းအကြမ်းဖက်မှုနဲ့ပတ်သက်တဲ့စောင့်ကြည့်ကံပုဂ္ဂိုလ်တွေရဲ့သတင်းအချက်အလက်တွေလက်ခံရရှိခြင်းမရှိဘူးလို့ဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုပြုလုပ်တဲ့နေရာမှာအသုံးပြုခဲ့တဲ့ထောင်ထဲချပြီးတော့ရှိတဲ့စုံစမ်းစုဆောင်ထားတဲ့အချက်အလက်တွေဟာပြည့်စုံမှုမရှိသလိုမှန်ကန်တိကျမှုလည်းမရှိဘူးလို့ဆိုပါတယ်။ကျွန်တော်တို့အနေနဲ့စမ်းသပ်ကြည့်ရှုခဲ့ရမှာTSA အနေနဲ့လူပေါင်း83ယောက်ကိုအကြမ်းဖက်လုပ်ရတဲ့ပတ်သက်တဲ့အဆင့်တက်မှတ်ပေးဖို့ပြက်ကွက်တာကိုတွေးခဲ့ရတယ်။ဘာကြောင့်လဲဆိုတော့ဌာနတွင်လက်ရှိကျင့်သုံးနေတဲ့စောင့်ကြည့်ရေးမူဝါဒအရအကြမ်းဖက်မှုနဲ့ပတ်သက်တဲ့အချက်အလက်တွေကိုရယူပိုင်ခွင့်မရှိလို့ပဲဖြစ်တယ်ဆိုပြီးတော့အစီရင်ခံစာမှာဖော်ပြထားပါတယ်။ TSA အနေနဲ့ထပ်တိုးစောင့်ကြည့်မှုစီရင်အချက်အလက်တွေကိုတောင်းခံဖို့နဲ့ပြန်လည်သုံးသပ်မှုတွေပြုလုပ်ဖို့အစီရင်ခံစာကတိုက်တွန်းထားပါတယ်။အရက်ဝေပြည်တော်စုထောက်လန်းရေးအေဂျင့်တွေကစမ်းသပ်တဲ့အနေနဲ့လက်နဲ့နဲ့ဖောက်ခွဲရေးပစ္စည်းအတုတွေကိုတည်ယူဖြတ်တန်းကြည့်ရမှာလေစိတ်အတွင်းကစစ်စေးရေးခေတ္တကနေပေါ်ထုတ်ပေးနိုင်ခြင်းမရှိခဲ့ဘူးလို့ဌာနတွင်အစီရင်ခံစာသတင်းပေါက်ကြားခဲ့ပြီးတဲ့နောက်ပိုင်းမှာအခုအစီရင်ခံစာထွက်ပေါ်လာတာဖြစ်ပါတယ်
။အမေရိကန်သမ္မတအိမ်ဘူရိုကိုဘုံခွဲမယ်ဆိုပြီးဒေသစံတော်ချိန်အင်္ဂါနေ့နေ့လယ်ပိုင်းမှာဝါရှင်တန် DC မြို့တော်ရဲတပ်ဖွဲ့ကိုတယ်လီဖုန်းနဲ့ချင်းချောက်ခဲ့ပြီးတဲ့နောက် Secret Service လို့ခေါ်တဲ့သမ္မတရဲ့အဆင့်မြင့်လုံခြုံရေးတပ်ဖွဲ့ကအိမ်ဘူရိုပြောခွင့်ရပုဂ္ဂိုလ် George Ernest လုပ်နေတဲ့သတင်းစာရှင်းလင်းပွဲကသတင်းတောက်တွေကိုအပြင်ထွက်ခိုင်းလိုက်ပြီးအဲ့ဒီခန်းမကိုလုံခြုံရေးအရာခေတ္တရှင်းလင်းခဲ့ရပါတယ်။အဲ့ဒီနောက်အခန်းကို Secret Service ကအနံ့ခံခွေးတွေနဲ့ရှာဖွေခဲ့ပြီးတင့်မကြခင်မှာပဲသတင်းစာရှင်းလင်းပွဲကိုပြန်ဆနိုင်ခဲ့ပါတယ်။ဒီမတိုင်ခင်တုန်းကလည်းလေးစိတ်လုံခြုံရေးနဲ့ပတ်သက်လို့အမေရိကန်အထက်လွှတ်တော်ကြားနာပွဲတစ်ခုမှာမတင်ငါဝဲအထုတ်ထုတ်တွေ့တယ်ဆိုတဲ့သတင်းကြောင့်လွှတ်တော်လုံခြုံရေးရဲကလုံလက်ဆကြားနာပွဲကိုရက်ခိုင်းပြီးလွှတ်တော်အဆောက်အုံအတွင်းကအထက်အတော်များများကိုရှင်းလင်းရေးလုပ်ခဲ့ပေမဲ့အန္တရာယ်ရှိလောက်တဲ့ပစ္စည်းဘာမှမတွေ့ခဲ့ရပါဘူး။အဲ့ဒီချင်းချောက်မှုနှစ်ခုကြားဆက်သွယ်မှုရှိမရှိဆိုတာသူမသိသေးကြောင်းအင်ဘူရိုပြောခွင့်ရပုဂ္ဂိုလ် George Ernest ကပြောဆိုပါတယ်
။လူသတ်မှုနဲ့အပြစ်ရှိတဲ့အကြောင်းစီးရင်ချက်ချခံထားရတဲ့လူနှစ်ယောက်ဟာမိုးတံမုန်တိုင်းကျစဉ်လက်မပေါ်မှာလမ်းလျှောက်သွားနေတာကိုတွေ့ခဲ့ရတယ်ဆိုတဲ့သတင်းရရှိပြီးတဲ့နောက်တစ်နေ့ဖြစ်တဲ့အင်ကာနေမှာနယူးယောက်ပြည်နယ်ရဲတပ်ဖွဲ့ကသူတို့ကိုလိုက်လံရှာဖွေနေပါတယ်။အသက်34နှစ်အရွယ်ဒေးဗစ်စီဝတ်နဲ့အသက်48နှစ်အရွယ်ရစ်ချတ်မက်တိုကဖမ်းဆီးနိုင်ဖို့အတွက်သူတို့ကိုရိုင်ဖယ်တနတ်တွေကင်ဆောင်ထားတဲ့ဒါဇင်နဲ့ချီးပြီးတော့ရှိတဲ့ရဲတပ်ဖွဲ့ဝင်တွေဟာ Lake Champlain ရဲ့အနောက်ဘက်ကပ်ရပ်မှာရှိတဲ့ Willsboro မြို့အနီးတစ်ဝက်ကစိုက်ခင်းနေကွင်းပြင်တွေထဲမှာခြေလင်းလျှောက်ပြီးတော့လိုက်လံရှာဖွေနေကြပါတယ်။ဒီနှစ်ယောက်ဟာပြီးခဲ့တဲ့သတင်းပတ်အတွင်းမြောက်ဖက်ဆွန်ကနေဒါနိုင်ငံနေဆက်မှာရှိတဲ့လုံခြုံရေးအထူးတင်းကျပ်ထားတဲ့အကျဉ်းချုပ်တစ်ခုကနေထွက်ပြေးလွတ်မြောက်သွားပြီးတော့ခြေလင်းလျှောက်သွားနေကြတယ်လို့ယုံကြည်ရတဲ့ကြောင့်အာနာဘယ်နီကပြောပါတယ်။အကာအကွယ်အဝတ်အစားဝတ်ဆင်မထားတဲ့လူနှစ်ယောက်ဟာတနင်္လာနေ့မိုးသက်မုန်တိုင်းတိုက်ခတ်နေစဉ်လမ်းမပေါ်မှာလျှောက်သွားနေခဲ့ပြီးတောအုပ်ဖက်ရှိရာကိုထွက်ပြေးသွားကြတာကိုတွေ့ရတယ်ဆိုပြီးတော့ Willsboro မြို့ကန်တွေကသတင်းပို့ခဲ့ကြပြီးတဲ့နောက်အခုလိုရှာဖွေမှုချက်ချင်းပြုလုပ်ခဲ့တာပါ။ ဒီလူညောက်ကိုပြန်လဲဖမ်းမိရဖို့အတွက်အာဏာပိုင်တွေကိုသတင်းပေးမယ်ဆိုရင်စုချင်းငွေဒေါ်လာ3000ချိမြင့်မယ်ဆိုပြီးတော့လဲကန့်လန့်ထားပါတယ်လူသက်မှုနဲ့ပစ်ဒဏ်ချမှတ်ခံထားရသူ2ယောက်ဟာဒန်နီမိုရာမှာရှိတဲ့ကလင်တန်အကျဉ်းတောင်ရဲ့တောင်ဘက်မှာရှိတဲ့ချုပ်ခန်းကနေစနေနေ့မနေ့စောစောပိုင်းမှာပျောက်ဆုံးသွားခဲ့တာဖြစ်ကြောင်းထောင်တာဝန်ကံတွေကတွေးရှိခဲ့ရတယ်လို့ဆိုပါတယ်
လူပေါင်း84ဦးသေဆုံးစေခဲ့တဲ့2012ခုနှစ်အီဂျစ်နိုင်ငံမြောက်ပိုင်းဘောလုံးကွင်းတစ်ခုကအကြမ်းဖက်မှုနဲ့ဆက်နွှင့်နေသူ12ဦးကိုအီဂျစ်တရားရုံးတစ်ခုကအင်္ဂါနေ့မှာတည်တံချမှတ်လိုက်ပါတယ်။အဆိုပါအကြမ်းဖက်မှုအတွင်းရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။အီဂျစ်နိုင်ငံကအဆိုရဆုံးဒီအမှုဟာကိုင်ရို LLE အသင်းနဲ့ Ancient El Masri အသင်းတို့ကန်ဒီတို့မှာပွဲပြီးကန်ဒီအချိန်မှာဒေသခံပြည်သက်ကစတင်တိုက်ခိုက်တာဖြစ်ပြီးအခြားကလာရောက်အားပေးတဲ့ပြည်သက်နဲ့အချင်းများခဲ့တာဖြစ်ပါတယ်ဒီအမှုနဲ့ဆိုင်တဲ့နောက်ထပ်လူ40ကိုထောင်ဒဏ်15နှစ်တိတရားရုံးကချမှတ်ခဲ့ပြီးအခြားလူ20ကိုတော့တရားသေးလွှတ်ပေးခဲ့ပါတယ်ထောင်ဒဏ်ချခံရသူတွေအနေနဲ့အယူရန်ဝင်ခွင့်ရှိပါတယ်ခင်ဗျာ
ယူအေဗီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6715နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
view american တာမြန်မာပိုင်းစီစဉ်ကဗိုလ်ထူးနေနန္နခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်အင်္ဂလီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနစ်ပါတီ CPC ရဲ့ဖိတ်ကြားချက်အရ9ရက်ကြာတရုတ်နိုင်ငံခီးစဉ်ကိုဒီကနေ့စတင်မှာဖြစ်ပါတယ်ဒီခီးစဉ်ဟာ CPC တရုတ်ကွန်မြူနစ်ပါတီနဲ့မြန်မာနိုင်ငံက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကြားကရေးပါတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနရဲ့ပြောခွင့်ရသူဟောင်လီကပေကျင်းမြို့မှာအင်္ဂါနေ့ကပုံမှန်ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကိုအစဉ်တစိုက်ရှေ့ရှုဆောင်ရွက်နေသူတဦးဖြစ်တာနဲ့အညီတရုတ်ခေါင်းဆောင်တွေနဲ့တွေ့တဲ့အခါမှာလည်းတရုတ်နိုင်ငံအတွင်းကဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေကိုထောက်ပြပြောဆိုသင့်တယ်ဆိုပြီးတော့ HRW လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကပြောဆိုပါတယ်။ဒီခီးစဉ်တွင်တရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီကေချန်တို့နဲ့တွေ့ဆုံမဲဆူရာကလွဲလို့ဘယ်အကြောင်းအရာတွေဆွေးနွေးပြောဆိုကြမယ်ဆိုတာနဲ့ပတ်သက်ပြီးတော့ NLD ဘက်ကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒေါ်အောင်ဆန်းစုကြည်နဲ့အတူကိုရီးအရာရှိဒေါက်တာတင်မအောင် NLD လွှတ်တော်အမတ်တွေဖြစ်ကြတဲ့ဥဖြိုးမင်းသိန်းနဲ့ဥဖြိုးစေရတော်တို့လိုက်ပါသွားကြမှာဖြစ်ကြောင်းပါခင်ဗျာ
။မြမပင်လေမြမဖမ်းမိပြီးရခိုင်ပြည်နယ်မှာထိမ့်သိမ်းဆောက်ရှောက်ထားတဲ့လီစီဒုက္ခတဲ့900တွေကဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုဇွန်လ10ရက်နေ့ကတစ်ဖက်နိုင်ငံကိုပြန်လည်လွှဲအပ်ခဲ့ပါတယ်။ပြန်ပို့ခံရသူတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ကိစ္စနဲ့ပတ်သက်လို့အမေရိကန်အစိုးရကတိုက်တွန်းကြောင်းဇွန်လ9ရက်အင်္ဂါနေ့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောခွင့်ရပုဂ္ဂိုလ် Jeff Rutke ကပြောကြားပါတယ်
။ We urge encourage Burma and Bangladesh to continue to facilitate the unrestricted humanitarian access
ဒီကရပိုင်းကရွှေပြောင်းနေထိုင်သူ150ကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့လိုက်တယ်ဆိုတာကိုသိရှိရကြောင်းဒါဒီလူတွေကိုအရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်တဲ့ရလဒ်ဖြစ်ကြောင်း UNHCR နဲ့ IOM လိုနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့အကန့်အသတ်မရှိလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကိုအမေရိကန်ပြည်ထောင်စုအနေနဲ့တောင်းဆိုကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Jeff Rutke ကပြောဆိုသွားတာပါ။ပင်လယ်ပြင်မှာဖမ်းမိတဲ့လေစီဒုက္ခသည်900တွေကကျန်သူတွေကိုစီစစ်ပြီးမကြခင်လွှဲပြောင်းမှုပြင်ဆင်နေကြောင်းမြန်မာနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနက VOA နဲ့ဆက်သွယ်မေးမြန်းစင်မှာပြောခဲ့ပါတယ်။ဒီလေစီပြေဒုက္ခသည်တွေဟာမြန်မာရေတပ်ကမေလ21ရက်ရခိုင်ကမ်းရိုးတန်းမှာဖမ်းမိတဲ့200ကျော်နဲ့မေလ29ရက်နေ့ကအီယာဝီတိုင်းဖြာပုံဤပင်လယ်ပြင်မှာဖမ်းမိတဲ့900ကျော်တို့ဖြစ်ပါတယ
်။ကမ္ဘာမှာအကြီးဆုံးဘဏ်ကြီးတွေကတခုဖြစ်တဲ့ HSBC ဘဏ်ကြီးကအမှုတန်း9000ကိုရှော့ချဖျက်တောက်ဖို့စီစဉ်နေပါတယ်။သူ့ရဲ့ကမ္ဘာအနှံ့စီမံခန့်ခွဲမှုအားလုံးကိုပြောင်းပြစ်ဖို့ရှိတယ်လို့အာရှဒေသကိုပုံမအယုံဆိုင်ဖို့နဲ့ဌာနချုပ်ကိုလည်းလန်ဒန်မြို့ပြင်ကိုပြောင်းရွှေ့ပြစ်ဖို့စီစဉ်နေပါတယ်။အလုတ်ကန်ဒီရှော့ချဖျက်တောက်မှုအစီအစဉ်အရနောက်လာမယ့်နှစ်နှစ်အတွင်းဝန်ထမ်းပေါင်း19ရာခိုင်နှုန်းအပေါ်တည်ရောက်မှုရှိစေမှာဖြစ်ပါတယ်။
အရှိနဲ့တောင်အောင်ရှပင်လယ်ထဲမှာတရုတ်နိုင်ငံရဲ့ရေပိုင်နဲ့အငင်းပွားနေကြတဲ့ကိစ္စနဲ့ပတ်သက်ပြီးသူ့အဆိုတာဝန်မဲ့ပြောဆိုမှုတွေပြုလုပ်တာအတွက် G7 ဆက်မှုထိပ်သီး9နိုင်ငံ ငံကိုတရုတ်ကပြစ်တင်သွားပါတယ်။တနင်္လာနေ့ G7 ထိပ်သီးဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာ G7 နိုင်ငံခေါင်းဆောင်တွေကအာရှဒေသနဲ့ရေပြင်ပိုင်နဲ့အငင်းပွားနေမှုကြောင့်ဒေသတွင်းတင်းမာမှုမြင့်မားလာတာကိုစိုးရိမ်ကြောင်းထုတ်ပေါ်ပြောကြားသွားပြီးသက်ဆိုင်သူတွေအားလုံးနိုင်ငံတကာဥပဒေကိုလိုက်နာကြဖို့တိုက်တွန်းသွားပါတယ
်။နောက်ဆုံးရသတင်းတွေကိုဥဆံမိုးဝေနဲ့ကိုငယ်ဝင်းအောင်တို့ကကြင်ညာသွားတာပါ။အခုတော့သတင်းဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရအောင်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်အနေနဲ့တရုတ်ကောင်ဆောင်တွေနဲ့တွေ့ရတဲ့အခါဖမ်းဆီးခံထားရတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောင်ဘိုအရေးအပါအဝင်တရုတ်နိုင်ငံအတွင်းလူအခွင့်အရေးအခြေအနေတွေကိုလည်းထောက်ပြပြောဆိုတင်ကြောင်းကို HRW လူအခွင့်အရေးစောင့်ကြည့်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာသူမရဲ့9ရက်ကြာတရုတ်နိုင်ငံခီးစဉ်ကိုဒီကနေ့မှစတင်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်
။ NLD ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ဟာကွန်မြူနတီပါတီရဲ့ဖိတ်ကြားချက်အရတရုတ်နိုင်ငံကိုတွားရောက်တာဖြစ်ပြီးဒါဟာ CPC တရုတ်ကွန်မြူနတီပါတီနဲ့မြန်မာနိုင်ငံက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီတို့အကြားကအရေးပါတဲ့ခီးစဉ်တစ်ခုဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဟောင်းလီကပေကျင်းမြို့မှာအင်္ဂါနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းထည့်သွင်းပြောကြားခဲ့ပါတယ်
။中方与缅甸有关的党派一直保持着友好的党际交往。
သူပြောထားတာကတော့ CPC တရုတ်ကွန်မြူနတီပါတီအနေနဲ့မြန်မာနိုင်ငံအတွင်းကနိုင်ငံရေးပါတီအားလုံးနဲ့ချစ်ချည်ရင်းနှီးစွာဆက်ဆံနေတာပါတဲ့။ဒါကြောင့်ဒီခီးစဉ်ဟာလည်းပါတီနှစ်ခုအကြားအပြန်အလှန်နားလည်မှုတိုးမြင့်စေဖို့နဲ့တရုတ်မြန်မာနိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်ပေးစေမဲ့ခီးစဉ်ဖြစ်ပါတယ်လို့ပြောတော့တာပါ။ဒေါ်အောင်ဆန်းစုကြည်ကိုဖိတ်ကြားတဲ့နေရာမှာတရုတ်နိုင်ငံရေးဌာနကရှေ့ဆောင်ရှေ့ရွက်ဖိတ်ကြားဖို့ပြောကွက်နေတဲ့အတွက်တရုတ်အမျိုးသားဗဟိုလူညုံရေးကော်မရှင်ရဲ့နေရကြဆွေးဝဲအတွင်းသူမကိုဖိတ်ကြားဖို့တမရရှီကျင်းပင်ကိုယ်တိုင်ကညွှန်ကြားချက်ပေးပြီးဖိတ်ကြားခိုင်းခဲ့တာလို့တရုတ်နိုင်ငံအတွင်းကသတင်းတချို့မှရေးသားထားပါတယ်။တရုတ်မြန်မာနယ်စပ်ကိုကန့်ဒေတာမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းတရုတ်ပြည်ဘက်ကိုလက်နက်ကြီးကြီးတွေကြားခဲ့တဲ့ကိစ္စမှာတရုတ်အစိုးရကထူးထူးခြားခြားမြန်မာအစိုးရကိုသတိပေးချက်ထုတ်ပြန်ထားတဲ့အချိန်မှာပဲဒေါ်အောင်ဆန်းစုကြည်ကိုအခုလိုဖိတ်ကြားတာလည်းဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ဟာဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုအစဉ်တစိုက်ရှေ့ရှုဆောင်ရွက်နေသူတူဦးဖြစ်တာနဲ့အညီတရုတ်ကောင်းဆောင်နေနဲ့တွေ့တဲ့အခါမှာလည်းတရုတ်နိုင်ငံအတွင်းကဒီမိုကရေစီနဲ့လူ့အခွင့်အရေးကိစ္စတွေကိုထောက်ပြပြောဆိုသင့်တယ်လို့ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Brett Adams ကပြောပါတယ
် For Aung San Suu Kyi to have credibility on her trip to China she will need to be seen by the Burmese people
ဒေါ်အောင်ဆန်းစုကြည်အနေနဲ့ဒီတရုတ်ခီးစဉ်အတွင်းအများကယုံကြည်လက်ခံလာအောင်ပြသဖို့ဆိုရင်ဒီမိုကရေစီနဲ့လူ့အခွင့်အရေးအကြောင်းတွေကိုပြောဖို့လိုပါတယ်စစ်ဝတ်စုံကိုချုပ်ပြီးအရက်ဝတ်ပြောင်းဝတ်ထားကြတဲ့စစ်တပ်ကကြောတောက်နောက်ခံပေးထားတဲ့အစိုးရနဲ့ဒေါ်အောင်ဆန်းစုကြည်တို့အကြားကကွာခြားချက်ဟာအဲ့ဒီအချက်ပဲဖြစ်ပါတယ
်။ဒါ့အပြင်တရုတ်နိုင်ငံက2010ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်တဲ့လူရှောက်ဘိုကိုဖမ်းဆီးထိန်းသိမ်းထားတဲ့အချိန်မှာမြန်မာနိုင်ငံကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါ်အောင်ဆန်းစုကြည်ကိုတရုတ်အစိုးရကတရားဝင်ခီးစဉ်ဖြစ်ဖိတ်ကြားတာဟာနိုင်ငံရေးအကဲခတ်တချို့အတွက်အံ့အားသင့်စရာဖြစ်စေပါတယ်။ဒါကြောင့်ဒီခီးစဉ်အတွင်းဖမ်းဆီးခံထားရတဲ့တရုတ်နိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘိုကိုလွတ်ပေးရေးအတွက်ဒေါ်ဆန်းစုကြည်အနေနဲ့ထည့်သွင်းပြောကြားသင့်တယ်လို့ Brett Adams ကဆက်ပြောပါတယ
်။ Also one of the reasons Aung San Suu Kyi is so famous is that she won the Nobel Peace Prize and there's somebody in a Chinese jail who also won the Nobel Peace Prize Liu Xiaobo and
Aung San Suu Kyi ကိုလူတွေအများကြီးသိကြတဲ့အကြောင်းတစ်ခုကလည်းသူမအနေနဲ့နိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့အချက်လည်းပါပါတယ်။တရုတ်နိုင်ငံရဲ့ထောင်ထဲမှာလည်းနိုဘယ်ငြိမ်းချမ်းရေးဆုရှင်တူဦးရှိနေပါတယ်။အဲဒီလူကတော့လူရှောက်ဘိုဖြစ်ပါတယ်။လူရှောက်ဘိုအနေနဲ့အခုချိန်မှာလူတိုင်းရဲ့ထောက်ခံအားပေးမှုကိုလိုအပ်နေပါတယ်။အချင်းမကြခင်ကလူရှောက်ဘိုပြောဆိုလှုပ်ရှားခဲ့သလိုဒေါ်အောင်ဆန်းစုကြည်အနေနဲ့လည်းလွတ်လပ်ခွင့်နဲ့ဆိုင်တဲ့ကိစ္စတွေကိုတရုတ်နိုင်ငံမှာရှိနေတဲ့အချိန်တိုက်တွန်းပြောဆိုလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်လည်းနေအိမ်အခြေချုပ်မကြခင်ကအဲဒီကိစ္စကိုရပ်တည်လှုပ်ရှားခဲ့သူဖြစ်ပါတယ်။
ဒေါ်အောင်ဆန်းစုကြည်အနေနဲ့တရုတ်ပြည်ခီးစဉ်အတွင်းလူရှောက်ဘိုကိစ္စအပါအဝင်တခြားလူခွင့်ရေးကိစ္စတွေကိုထည့်သွင်းပြောဆိုဖို့ HRW အပါအဝင်တရုတ်လူခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့တခြားလူခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုထားကြတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်အတွင်းမြန်မာနိုင်ငံအတွင်းမှာတရုတ်နိုင်ငံကလှုပ်ဆောင်နေတဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ဆက်နွယ်တဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတန်ဇာတတွေဈေးပေါ်ပေါ်နဲ့ထုတ်ယူနေမှုစတဲ့အချက်တွေကြောင့်မြန်မာလူထုအကြားမကျေနပ်မှုတွေပိုများလာနေတယ်လို့လည်း Brett Adams ကပြောပါတယ်။ ။ဒါကြောင့်လဲတော့ဆန်းစုကြည်အနေနဲ့သူမရဲ့ယုံကြည်ချက်ယက်တီချက်တွေကိုတရုတ်နိုင်ငံမှာရှိနေစဉ်အတွင်းပြောဆိုသင့်တယ်လို့ထင်ကြောင်းတရုတ်နိုင်ငံဟာတပါတီအာဏာရှင်နိုင်ငံဖြစ်ပြီးမြန်မာစစ်အစိုးရနဲ့ထူးမခြားနားလာကြောင်းအာနယ်တဲ့သူတွေအပေါ်ခေါင်းပုံဖြတ်တာမြေသိမ်းရာသိမ်းလှုပ်တာတွေချင်းလဲမြန်မာနိုင်ငံနဲ့တူညီကြောင်းဘရက်အဒမ်စ်ကဆက်ပြောပါတယ်။ဒါကြောင့်ဒီခေတ်စဉ်ဟာဒေါ်ဆန်းစုကြည်အတွက်လဲကြီးမားတဲ့ဆန်းသတ်မှုကြီးတစ်ခုဖြစ်တယ်လို့သူကပြောပါတယ
်။ So this is a big test for her. I mean, if she gets to go to China and has a photo op with the Chinese political leadership, her credibility will continue to be diminished as it has been.
ဒီခေတ်စဉ်ဟာသူမအတွက်ကြီးမားတဲ့ဆန်းသတ်မှုကြီးတစ်ခုပါ။သူမအနေနဲ့တရုတ်နိုင်ငံကိုသွားအဲ့ဒီမှာခေါင်းဆောင်တွေနဲ့ဓာတ်ပုံတွဲရိုက်ပြီးပြန်လာမယ်ဆိုရင်တော့လွန်ခဲ့တဲ့နှစ်နှစ်လောက်အတွင်းတိုင်းပြည်ထဲမှာဖြစ်ပေါ်နေတဲ့လူအခွင့်အရေးချိုးဖောက်မှုတချို့နဲ့ပတ်သက်လို့ရင်ငုံနှုတ်ပိတ်နေခဲ့တဲ့အတွက်သူမအပေါ်ယုံကြည်မှုရော့ကျလာနေသလိုထပ်ပြီးယုံကြည်မှုကြာဆင်းသွားဖို့ပဲရှိပါတယ
်။ဇွန်လ10ရက်ကနေ14ရက်နေ့အထိတွားရောက်မဲ့ဒေါ်ဆန်းစုကြည်ရဲ့ဒီတရုတ်နိုင်ငံခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်ဝန်ကြီးချုပ်လီကေချန်တို့နဲ့လည်းတွေ့ဆုံဖို့ရှိတာကြောင့်အတိုက်ခံခေါင်းဆောင်တူဦးကိုတရုတ်အစိုးရထိပ်တန်းခေါင်းဆောင်တွေအနေနဲ့ထူးထူးခြားခြားလက်ခံတွေ့ဆုံတယ်လို့ပြောရမှာပါ။တစ်ဖက်မှာလည်းအခုနှစ်မကုန်ခင်မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်တရုတ်အစိုးရဘက်ကဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအပေါ်မျှော်လင့်ချက်ကြီးကြီးမားမားရှိနေသလားဆိုတဲ့မေးခွန်းထုတ်သူတွေလည်းရှိပါတယ်။ဒါပေမဲ့နိုင်ငံရေးလှစ်လာသူတွေကတော့ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတယ်မရဘူးဆိုတာနဲ့လွန်ခဲ့တဲ့နှစ်နှစ်သုံးနှစ်အတွင်းမြန်မာအစိုးရနဲ့တရုတ်နိုင်ငံအကြားကဆက်ဆံရေးမပြေလည်မှုတွေရှိခဲ့တာကြောင့်စစ်အစိုးရလက်ထက်ကလေးကအစဉ်တစိုက်မြန်မာနိုင်ငံဘက်ကယက်တီပေးလာတဲ့တရုတ်အစိုးရဟာမြန်မာအစိုးရကိုအစဉ်တစိုက်ထောက်ခံပေးနေမှာမဟုတ်ဘူးဆိုတာပြသတဲ့အနေနဲ့ဒေါ်ဆန်းစုကြည်ကိုဖိတ်ကြားပြလိုက်တာလည်းဖြစ်နိုင်တယ်လို့သုံးသပ်ပြောဆိုကြပါတယ်။ဒီခေတ်စဉ်အတွင်းဒေါ်ဆန်းစုကြည်ရဲ့ကိုယ်ရေးအရာရှိဒေါက်တာတင်မအောင်အန်အေဒီပါတီကလွတ်တော်အမတ်တွေဖြစ်ကြတဲ့ဦးဖြိုးမင်းသိန်းဦးဖြိုးစရာတော်တို့လည်းလိုက်ပါသွားကြမှာဖြစ်ပါတယ်ခင်ဗျာ
ကိုစော်ဝင်းလိုင်းပြောပြသွားတာပါအခုတော့ကချင်ဒေတာသတင်းကိုနားဆင်ရအောင်ကချင်ဒေတာစစ်ပွဲတွေတကြောပြန်စတင်ခဲ့တဲ့၄နှစ်မြောက်အခုလို့အချိန်ခါမှာမြန်မာစစ်တပ်ကအပြစ်မဲ့အရက်သားတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေဇက်တိုက်ရှိနေသလိုဒီလိုကျူးလွန်တဲ့သူတွေကိုမြန်မာအစိုးရကအပြစ်ပေးအရေးယူခြင်းမရှိတာကြောင့်ဒါကိုအရေးယူဆောင်ရွက်ဖို့ AI ခေါ်အပြစ်ပေးဆိုင်ရာလူအခွင့်အရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်တချိန်ထဲမှာပဲကချင်ဒေတာမှာစစ်ပွဲတွေရက်ပြီးစစ်မှန်တဲ့ငင်းချမ်းရေးရအောင်ဂျားဝင်ဆောင်ရွက်ပေးဖို့ကချင်မဟာမိတ်အဖွဲ့ကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြထားပါတယ်ရှင
်ဟိုရင်စစ်အစိုးရနဲ့အပြည့်ရစဲရေးသဘောတူခဲ့တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့မြန်မာအစိုးရတပ်တွေကြား2021ခုဇွန်လ9ရက်နေ့ကစလို့ကချင်ဒေတာမှာစစ်ပွဲတွေပြန်ဖြစ်လာခဲ့တာအခုဆိုရင်၄နှစ်ပြည့်သွားခဲ့ပါပြီဒါပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကချင်လွတ်လပ်ရေးတပ်ဖွဲ့ KIU ထိန်းချုပ်ထားတဲ့ဒေသတွေမှာတော့စစ်ပွဲတွေဆက်ဖြစ်နေသလို IDP လို့ခေါ်တဲ့ပြည်တွင်းစစ်ဘေးရှောင်ပြည်သူတွေဟာလည်းဒုက္ခသည်စခန်းတွေကနေမိမိတို့မူလနေအိမ်တွေစီမပြောင်းနိုင်ကြသေးပဲဖြစ်နေပါတယ်ဆက်လက်ဖြစ်ပေါ်နေတဲ့ကချင်စစ်ပွဲတွေအတွင်းအစိုးရစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေရှိနေတာကြောင့်ဒါကိုအမြန်ရပ်ပစ်ဖို့နဲ့အပြစ်ကျူးလွန်သူတွေကိုထိရောက်စွာအရေးယူဖို့ကချင်စစ်ပွဲ၄နှစ်ပြည့်အချိန်မှာAI လို့ခေါ်တဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့ကမြန်မာအစိုးရကိုတောင်းဆိုလိုက်တာဖြစ်တယ်လို့ Washington DC က AI အဖွဲ့ရဲ့ပြောခွင့်ရသူ Mr. Tikuma ကပြောပါတယ
် We are asking impunity should end that means whoever who have committed human rights abuses by the Myanmar army should be tried and punished
စစ်ဖြစ်နေတဲ့ကချင်ပြည်သားမှာလူအခွင့်အရေးချိုးဖောက်ကျူးလွန်နေတဲ့မြန်မာအစိုးရတပ်ကတာဝန်ရှိသူတွေကိုအရေးမြီဝဲဒီတိုင်းလွတ်ထားပေးတာကိုရပ်ပစ်ဖို့မြန်မာအစိုးရကိုတောင်းဆိုတာပါစစ်ပွဲထဲမှာမပါတဲ့အရက်သားပြည်သူတွေပေါ်လူခွင့်ရချိုးဖောက်တာတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတာတွေဘုံကျဲတိုက်ခိုက်နေတဲ့အထောက်အထားတွေကျွန်တော်တို့စီမှာရှိပါတယ
်အမေရိကန်ပြည်ထောင်စု Washington DC အခြေစိုက်ကချင်မဟာမိတ်အဖွဲ့ကလည်းဇွန်လ9ရက်နေ့မှာအမေရိကန်လွှတ်တော်ကတာဝန်ရှိသူတွေနဲ့ရောအိုဘားမားသမ္မတယုံတာဝန်ရှိသူတွေနဲ့ပါတွားရောက်တွေ့ဆုံပြီးကချင်ဒေသကစစ်ပွဲတွေရပ်ဆဲသွားစေဖို့နဲ့စစ်မှန်တဲ့ငြိမ်းချမ်းရေးပေါ်ပေါက်လာစေဖို့အမေရိကန်အစိုးရကဂျားဝင်ဆောင်ရွက်ပေးဖို့တိုက်တွန်းခဲ့ကြောင်းကချင်မဟာမိတ်အဖွဲ့ဦးဆောင်သူတူဖြစ်တဲ့ကိုဂွမ်ဆန်က VOA ကိုပြောပါတယ
်ကချင်ပြည်နယ်မှာတော့လူတသိန်းခွဲဒီနေ့ထိဒီစစ်ပွဲတင်းဆောင်နေရပေါ့နော်နောက်တစ်ခုကတော့တိုက်ပွဲတွေရောခဏခဏဖြစ်နေသေးတယ်ရပ်သွားတာရောမရှိသေးဘူးအဲဆိုတာတကယ်ကြီးငြိမ်းချမ်းရေးမဖြစ်သေးတာတော့တေချာတယ်နောက်ငြိမ်းချမ်းရေးစာချုပ်ရောကျွန်တော်မချုပ်ဆိုနိုင်ဘူးဒီနေ့ဆိုရောကျွန်တော်ဒီအမေရိကန်အစိုးရမှာတိုက်တွန်းမှုကျွန်တော်တွားလို့ဖြစ်ပါတယ်။လက်ရှိပကတိအခြေအနေမှာကျွန်တော်တိုင်းရင်းသားနေနေမှာတကယ်ကိုကွာဟနေရပါတော့။စစ်မှန်တဲ့ငြိမ်းချမ်းရေးဆိုတာဥမာစာရွက် ပေါ်မှာပဲလက်မှတ်ထိုးတဲ့ရင်ဆိုင်ရမှာဖြစ်ခိုင်းသေးတယ်။ဒီကူကိုချိန်မှနိုင်ငံတကာတောင်းချီးလေးလာတဲ့ရင်ဆိုင်ရမျိုးကကျွန်တော်ဖြစ်ခိုင်းသေးတယ်။အဲ့ဒါကျွန်တော်တိုက်တွန်းတာ
။ကချင်ဒေသမှာစီပေးရှောင်နေရတဲ့ဒုက္ခတွေတသိန်းခွဲဝန်းကျင်ရှိပြီးဒုက္ခတွေစခန်းတွေကိုအကူအညီတွေဖြတ်တောက်တော့မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေသလိုအကူအညီတွေအများအပြားလိုအပ်နေသေးပဲလို့ကိုကွမ်ဆန်ကပြောပါတယ်။အခုဆက်ပြီးဖြစ်နေတဲ့ကချင်စစ်ပွဲတွေအတွင်အရသာပြည်သူတွေနေတဲ့ဒေသကိုအစိုးရတပ်တွေကဘုံကျဲတိုက်ခိုက်မှုတွေရှိနေတာကြောင့်ဒါကိုရပ်ပစ်ဖို့မြန်မာအစိုးရကိုတောင်းဆိုကြောင်း AI အဖွဲ့ရဲ့ပြောခွင့်ရသူမစ္စတာတီကူမာကပြောပါတယ
်။ We are urging the Myanmar government to instruct their security forces not to shell or kill people.
စစ်ပွဲနဲ့မဆိုင်တဲ့ပြည်သူတွေကိုဘုံကျဲတိုက်ခိုက်တာတွေမလုပ်ဖို့အစိုးရတပ်ဖွဲ့တွေကိုတားမြစ်ပေးဖို့မြန်မာအစိုးရကိုကျွန်တော်တို့တောင်းဆိုပါရစေ။အစိုးရတပ်ဖွဲ့တွေအနေနဲ့စစ်ဖြစ်တဲ့ဒေသတွင်းစောင့်ထိုင်ရမယ့်နိုင်ငံတကာဥပဒေတွေကိုလိုက်နာဖို့နဲ့အရက်သားပြည်သူတွေဘေးအန္တရာယ်မဖြစ်အောင်အကာအကွယ်ပေးဖို့ကိုလည်းတောင်းဆိုပါရစ
ေ။ AI အဖွဲ့ရဲ့ဇွန်လ9ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့2015ခုနှစ်ဇန်နဝါရီလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမှာအမျိုးသမီးနှုတ်ဦးကိုအစိုးရတပ်ကအရမပြုကျင့်ခဲ့တဲ့အဖြစ်အပျက်ကိုလည်းရင်ညွှန်းပေါ်ပြထားပါရစေ။ဒါကြောင့်အစိုးရစစ်တပ်ရဲ့တိုင်ရင်မှုအပါအဝင်အခြားအဆင့်တာဝန်ရှိသူတွေကိုတရားစွဲဆိုခွင့်ပြုဖို့ကိုလည်း AI အဖွဲ့ကတိုက်တွန်းထားပါတယ်။မြန်မာစစ်တပ်ကတော့အဲ့ဒီကိစ္စသူတို့နဲ့မသက်ဆိုင်သလိုဒီစွပ်စွဲမှုတွေနဲ့ပတ်သက်လို့အေးအေးယူဆောင်ရွက်ဖို့မရှိကြောင်းတရားဝင်တုံ့ပြန်ခဲ့တာကိုလည်း AI အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုငြံဝင်းအောင်ပြောပြသွားတာပါ။အခုတော့မြန်မာကျပ်ငွေအခြေအနေကိုနားဆင်ရအောင်။မြန်မာနိုင်ငံမှာငွေဈေးကျနေပြီးဒေါ်လာဈေးတွေတရရိပ်တက်နေတာဟာအစိုးရအသုံးစရိတ်များပြီးလိုပြငွေရဲ့နောက်ပိုင်းမှာငွေဆက်ကူအစ်စ်တွေထပ်ထုတ်တာကြောင့်ဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်။ပြီးတွင်းလုပ်ငန်းတွေအတွက်ငွေပေးချေရမှာမြန်မာငွေနဲ့ပဲပေးဖို့ဗဟိုဘဏ်ရဲ့လှုပ်ဆောင်မှုကနေမြန်မာငွေလိုအပ်ချက်များအောင်ဖန်တီးနိုင်တယ်လို့လည်းမြင်ကြပါတယ်။စွပ်စွဲမေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကပြောပြမှာပါ။
မြန်မာနိုင်ငံမှာခုရပိုင်းအတွင်းဒေါ်လာဈေးတွေတရရိပ်တက်လာနေတာဟာ2015ခုနှစ်မှာအစိုးရအသုံးစိတ်တိတ်များနေတဲ့အတွက်လုံငွေပြလာနေတာကြောင့်ဖြစ်နိုင်တယ်လို့စီးပွားရေးပညာရှင်ဦးလာမောင်ကသုံးသပ်ပါတယ
်။အရင်ကဒေါ်လာဈေးတိတ်နေအများအားဖြင့်အစိုးရကနိုင်လိုက်တယ်လို့ဖြစ်တာမျိုးရှိပါတယ်။အခုကတော့အဲ့ဒါတဲ့အမှန်ပြောကြလို့ဆိုရင်လူပြေကွာပေါ့မဟို2015ခုနှစ်မှာလူငွေပြတာပေါ့ deficit ကမြန်မာကျပ်ငွေဘီလီယံပေါင်း3,800လောက်လူငွေပြတယ်ပေါ့အဲ့ဒါကလည်းခုနကဟိုဝင်စားနေလာတာပြလိုက်တာကျပ်ဘီလီယံပေါင်း2,900လို့ပါလို့အဲ့လိုလဲကျတယ်ပေါ့အဲ့တော့လူငွေကိုသူတို့ဟိုပြရမလဲဘယ်ကနေဖြည့်မလဲဒေါ်လာဝယ်ဖြည့်မလားရေးဆက်ကူခိန့်ထုတ်ပြီးဖြည့်မလားအဲ့ဒီလိုလေးတဲ့အချိန်မှာလက်တွေ့သက်တွေအထောက်အထားတွေ့ရတာတော့$1,000ဟောပေါ့ကျပ်ငွေတွေကိုစက်ကူတွေထုတ်တယ်ဆိုတာ security ကိုအကြောင်းပြပြီးထုတ်တယ်ဆိုတာလည်းသက်သေဖြစ်တွေ့ရတယ်လေအဲ့ဒါကြောင့်ကျပ်ငွေတွေဖောင်းပွားလာပါလေ inflation ဖြစ်ပါလေ inflation ဖြစ်ရင်ထုံးစံအတိုင်းဒေါ်လာတန်ဖိုးတက်ပြီးမြန်မာကျပ်ငွေကျတာလည်းဖြစ်နိုင်ပါလေ
ဒီလိုငွေစက်ကူအစ်စ်တွေထပ်ထုတ်ပြီးဖြည့်ရှင်းတာမျိုးကိုအရင်ကမကြခဏလုပ်လို့ရှိပါတယ်ဒီလိုအစ်စ်တွေထပ်ထုတ်တိုင်းကုန်စင်းနှုန်းကပိုးပိုပြီးတက်သွားတတ်တာမို့ဒီလိုနည်းနဲ့မဖြည့်ရှင်းတဲ့မှုလို့ဆိုပါရယ်မကြသေးခင်ကပြည်တွင်းမှာဘယ်လုပ်ငန်းအတွက်ကိုမဆိုငွေပေးချေရင်ကျပ်ငွေနဲ့ပေးချေရမယ်လို့ဘဘဘန်ကနေကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒါဟာနိုင်ငံတကာချင်းသုံးတဲ့စနစ်မှုဒေါ်လာကိုဦးစားပေးသုံးစွဲတဲ့အလေ့ကျင့်လျော့ပါစေပြီးမြန်မာငွေလိုအပ်ချက်တိုးလာစေနိုင်တယ်လို့ထောက်ပြပါတယ
်အဲ့ဒါကနိုင်ငံတကာရဲ့ practice အမှန်ပါဒါပမာကြီးတစ်ခုပဲဟုတ်ကဲ့ဟိုတယ်ဖီးစီပေးချင်လို့ရှင်ဒေါ်လာနဲ့ပေးရတယ်နောက်ပိတ်ဆုံးတက္ကစီ charges လေးပေးတာတော့မှဒေါ်လာနဲ့မှယူတာမျိုးတွေရှိနေတယ်ဒီမှာ license နဲ့တင်ထားတဲ့ကားတွေဆိုရင်ဒေါ်လာနဲ့တောင်းတယ်အခုဒေါ်လာတွေကတိတ်ပြီးတော့ demand တွေများလွန်အားကြီးတော့ပြည်တွင်းမှာလေလုံငန်းမဲ့ပေးချေကြံ့ငွေနဲ့ပေးချေရန်ဆိုပြီးတော့အဲ့လိုဟိုနိုင်ငံတကာ practice အတိုင်းလုပ်ဟိုညကြားတယ်လို့ဘောပေါက်ပါလေအဲ့ဒါဟိုတော့တမ်းပါလေမှန်တယ်လို့နေပါလေ
လက်ရှိမြန်မာငွေလဲနှုန်းကျဆင်းနေတာအတွက်ဘ ഹു ဘန်ကဒေါ်လာကိုကြားကန်ပေးတာဖြစ်စေငွေဈေးကစားသူတွေကိုအရေးယူတာမျိုးဖြစ်စေလုပ်ပြီးဖြည့်ရှင်းနိုင်မယ်လို့လဲစီးပွားရေးပညာရှင်ဦးလာမောင်ကသုံးသပ်ပါတယ
်ဘ ഹു ဘန်ကခုနပြောလို့သူတို့နည်းမျိုးစုံတော့တုံးရမယ်သဘောရှိတာပေါ့အဲ2014ခုနှစ်တုန်းကစက်တင်ဘာလမှာစဒေါ်လာဈေးတွေတက်တယ်ကျပ်ငွေတွေဈေးကျတော့960 990ဒီလည်းဖြစ်ရောဘုဘန်ကရော2014ခုနှစ်နိုဝင်ဘာလမှာဒေါ်လာ300 million ထုတ်ပြီးတော့ public ဘဏ်တွေရောင်းချပေးပြီးတော့ကြားခံပေးခဲ့ပြီးပါတယ်အဲ့ဒီမှာဒေါ်လာတက်သွားတယ်ဆက်မတက်ဘူးအခုလည်းအကယ်၍များနိုင်ငံတော်မှာဒါမှမဟုတ်ဘုဘန်မှာဒေါ်လာရှိလို့ရှိရင်ဒေါ်လာနဲ့ပုံမှန်ဘဏ်တွေကိုကျောင်းပေးလိုက်မယ်ဆိုလို့ရှိရင်ဒေါ်လာတွေပြန်ကျနိုင်ပါလေ။နောက်တနည်းလားဖြည်တာကတော့အခုက speculator တွေကဈေးကစားလို့အဲ့ဒါအရေးယူတဲ့အဆင့်ရောက်နေတော့လည်းကျမှာပေါ့
။မကြသေးခင်ကမြဝတီဘက်မှာဒေါ်လာငွေနှစ်တန်းဖမ်းမိခဲ့ပြီးဒီလိုငွေဈေးကစားသူတွေမှောင်ခိုးတဲ့ငွေကိုဖမ်းမိတာတွေရှိတယ်လို့ဖမ်းမမိဘဲလှုပ်ရှားနေတာတွေလည်းရှိနေတာမို့ငွေမှောင်ခိုးလက်ကြီးသမားတွေကိုစုံစမ်းဖော်ထုတ်ပြီးအရေးယူဖို့လည်းတိုက်တွန်းခဲ့ပါတယ်
။ဒေါက်ခင်မျိုးသက်ဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာပါ။အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်မှာပါ။ရုရှားအနေနဲ့ Minsk သဘောတူညီချက်တွေကိုစတင်အကောင့်ထဲပေါ်ချင်းမရှိတဲ့အပြင်ယူကရိန်းရဲ့အချုပ်အခြာအာဏာကိုမလေးစားဘူးဆိုရင်ပုံမှန်ပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေကိုချမှတ်သွားမှာဖြစ်တယ်လို့ American သမ္မတ Barack Obama နဲ့ဥရောပကောင်ဆောင်တွေကသဘောတူလိုက်ကြပါတယ်။ကုန်သွယ်ရေးရာသီဥတုပြောင်းလဲမှုနဲ့အကြမ်းဖက်ဝါဒစတဲ့အကြောင်းအရာတွေကိုဆွေးနွေးပြီးထိတ်သိမ်းညီလာခံကိုတင်းလာနေမှာအပြီးတက်လိုက်တာပါ။ VOA သတင်းထောက် Louis Ramirez ကညီလာခံလုပ်တဲ့နေရာဂျာမနီနိုင်ငံကနေသတင်းပေးပို့ထားတာကိုကိုကောင်းထက်ကပြောပြပါလိမ့်မယ်
။တက်တန်းကုံဆုံတော့မဲ့ဒဏ်ခတ်ပိတ်ဆို့မှုတွေတက်တန်းတို့ဖို့G7 ထိပ်သီးနိုင်ငံဆွေးနွေးပွဲမှာပါဝင်တဲ့ဥရောပနိုင်ငံတွေကို노ဆော့လှုပ်ဆောင်တာဟာသမ္မတဥပမာတွေအကဲဆတ်မှုတည်းရဖြစ်ခဲ့ပါတယ်။ရုရှားနိုင်ငံကိုတသန်နဲ့တတိပေးနိုင်မှုသူကမျှော်လင့်နေပါတယ်။တင်းလာနေမှာတော့သူ့လိုချင်တာရရှိသွားပါတယ
်။ Our European partners reaffirmed that they will maintain sanctions on Russia until the Minsk agreements are fully implemented, which means extending the EU's
Minsk တဘောတူညီချက်ဒီအလုံးကိုအကောင့်ထဲပေါ်ပြီးတဲ့အချိန်ထိရုရှားနိုင်ငံအပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထားရှိသွားမယ်လို့ကျွန်တော်တို့ရဲ့ဥရောပမဟာမိတ်တွေကထပ်ပြီးတော့အခိုင်အမာပြောဆိုလိုက်ပါပြီ။ဆိုလိုတာကတော့ EU ရဲ့လက်ရှိပိတ်ဆို့အရေးယူမှုတွေကိုဇူလိုင်လအလွန်မှာလဲဆက်ပြီးတော့ထားရှိမှာဖြစ်ပါတယ်
။ရုရှားအနေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုစတင်လေးစားခြင်းမပြုဘူးဆိုရင်အမေရိကန်နဲ့ G7 မှာပါတဲ့ဥရောပနိုင်ငံတွေကထပ်ပြီးပြင်းထန်တဲ့အရေးယူပိတ်ဆို့မှုတွေကိုလုပ်ဖို့အစဉ်သစ်ရှိတယ်လို့သူတို့ကရုရှားအစိုးရကိုတတိပိတ်ပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဆုံးဖြတ်ချက်ချဖို့လိုအပ်နေပြီလို့နေရက်ကြာထိပ်သီးညီလာခံအပြီးမှာသမ္မတဥဘားမားကပြောပါတယ
်။ Does he continue to wreck his country's economy and continue Russia's isolation?
သမ္မတပူတင်အနေနဲ့ရုရှားနိုင်ငံရဲ့စီးပွားရေးကိုဆက်လက်ကျဆင်းစေချင်သလား။တချိန်ကဆိုဗီယက်ပြည်တော်စုရဲ့ခံနာမှုကိုပြန်ဖန်တီးဖို့ဆိုတဲ့ဆန္ဒလမ်းမကြောင်းရုရှားကိုအထီးကျန်စေတော့မှာလားဒါမှမဟုတ်ရုရှားအောင်မြင်တိုးတက်ဖို့အတွက်တခြားနိုင်ငံတွေရဲ့နယ်နိမိတ်နဲ့အချုပ်အခြာအာဏာပိုင်နယ်တွေကိုကျူးကျော်ချိုးဖောက်စေရမလိုဘူးဆိုတာ तू နားလေသဘောပေါက်သလား
ဒါပြင်ပစိဖိတ်နဲ့အင်လန်တစ်တဝိုက်ကမဟာမိတ်တွေနဲ့ကုန်သွယ်ရေးသဘောတူညီမှုတွေဖြစ်မြောက်စေဖို့အတွက်ကြိုးပမ်းနေတာကိုသမ္မတဥဘာမားကအလေးထားပြောကြားသွားပါတယ်ဥရောပနိုင်ငံတွေအနေနဲ့ဂရိအကျွေးပြဿနာကိုကူညီဖြေရှင်းပေးဖို့လည်းနှိုးဆော်သွားပါတယ်တနင်္လာနေ့ကဆွေးနွေးပွဲမှာ G7 နိုင်ငံတွေကအဓိကစိုးရိမ်နေကြတဲ့အကြမ်းဖက်မှုအကြောင်းပါဝင်ပြီး G7 ထိပ်သီးနိုင်ငံတချို့ဟာ IS သေးကြရင်နေနေရေးအတွက်အမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေမှာပါဝင်ကြပါတယ်။သမ္မတဥဘားမားကအီရတ်ဝန်ကြီးချုပ် Haider al-Abadi နဲ့လည်းတွေ့ဆုံခဲ့ပါတယ်။မကြသေးခင်က Ramadi မြို့ IS သေးကြတဲ့လက်ထက်ကြောက်ရွံ့သွားတာကအီရတ်စစ်တပ်အတွက်ယာယီအခက်အခဲဖြစ်တယ်လို့ al-Abadi ကပြောပါတယ်။ကောင်းဆောင်ကြီးနှုတ်က IS သေချာတွေကိုတိုက်ဖို့ဗျူဟာတွေဆွေးနွေးခဲ့ကြပါတယ်။အီရတ်စစ်သားတွေရဲ့လက်ကျစ်ရေးတွေကိုအမေရိကန်နိုင်ငံအနေနဲ့ပို့ပြီးအရှိန်တိုးရမယ်လို့သမ္မတအိုဘားမားကပြောကြားသွားပါတယ်။ဒါပြင် IS သေချာတွေကိုနှိမ်နင်းဖို့အတွက်အီရတ်စစ်တပ်ဟာစစ်သားစုဆောင်ရေးမှာအရှိန်မြင့်တင်ပြီးစူနီတွေပါပါဝင်အောင်လှုပ်ဆောင်ရမယ်လို့သမ္မတအိုဘားမားကပြောကြားသွားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင် VOA American တန်အန်ကနေပုံထုနေ့မနက်ပတ်အစီအစဉ်တွေကိုဆက်လက်အတန်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 30 40 50 line net meter 190တို့ကပါတို့ချက်ထုတ်လွှင့်နေရဖြစ်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian 3အင်္ဂလိပ်စာသင်ခန်းစာတွေနဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာဒီကနေ့တရုတ်ပြည်ကိုပထမအဦးဆုံးအကြိမ်သွားရောက်ဖို့ရှိဒီခီးစင်အပေါ်ဘယ်လိုမြင်ကြပါသလဲ
ဒီဥသိမ့်စိန်အစိုးရကိုလည်းတဆုံးတအားဖိအားပေးခြင်းတဲ့အပေါ်မှာတရုတ်အစိုးရဟာဒေါက်အောင်ဆန်းစုကြည်ကိုအဆင့်အမြင့်ဆုံးအနေနဲ့ခိတ်တယ်လို့
အင်ကာနဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းအပြည့်အစုံကိုပြန်လည်နှาศင်ရမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းကိုဒေါ်လလတန်းကစူးစီးတင်ဆက်ထားတာကိုနားထောင်ရအောင်
English overruled foreign ministry to invite Dawn San Suu Kyi ဆိုတဲ့စိတ်ဆိုးနေတဲ့ရှီအနေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကိုကြော်လွန်ပြီးဒေါ်အောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တယ်လို့ဒေဝရတဲ့ခေါင်းကြီးနဲ့ထိုင်ဝမ်ခြေဆိုင် onechinatimes.com မှာဇွန်လ9ရက်နေ့စွဲနဲ့ရေးသားထားတာကိုဒီကနေ့စတင်မဲ့ NLD ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ရဲ့ Beijing ခီးစင်နဲ့လိုက်ဖက်အောင်ပထမဦးဆုံးကောက်နှုတ်တင်ပြလိုပါတယ်တရုတ်သမ္မတရှီဂျင်ပင်အနေနဲ့မြန်မာတိုက်ခိုက်ခေါင်းဆောင်ပြင်နိုဘယ်ညင်ညာရေးဆုရှင်နဲ့ဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကိုပါတီခေါင်းဆောင်တွေကြားဖလှယ်တဲ့ရည်ရွယ်ချက်နဲ့ Beijing ကိုဖိတ်ကြားရခြင်းဟာတရုတ်နိုင်ငံခြားရေးဌာနရဲ့အားနည်းတဲ့လှုပ်ဆောင်ချက်ကိုသူစိတ်ပြက်မိလို့ဖြစ်တယ်လို့ပြည်သူသတင်းဂျာနယ်ဝက်ဘ်ဆိုက်ဖြစ်တဲ့ Box News ကဖော်ပြထားတာကိုဆောင်းပါးရှင်ကထောက်ပြခဲ့ပါတယ်။ Beijing အခြေစိုက် Box News သတင်းရကွက်ဆိုရခုလိုဒေါ်အောင်ဆန်းစုကြည်ကိုဒီသတင်းပါလာရောက်ဖို့ဖိတ်ကြားတာဟာတရုတ်ကွန်မြူနစ်ပါတီရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ်တဲ့သမ္မတရှီဂျင်းပင်ဦးဆောင်တဲ့ CNSC လို့ခေါ်တဲ့ဗဟိုအမျိုးသားလုံခြုံရေးကော်မရှင်ရဲ့နှစ်ရက်ကြာညီလာခံကဆုံးဖြတ်လိုက်တာဖြစ်တယ်လို့ဆိုထားပါတယ်။တရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကိုနိုင်ငံရေးတန်တမာရေးနဲ့စီးရေးဆိုတဲ့သုံးမြောက်နည်းလမ်းနဲ့ကင်တွယ်ဖြည့်ရှင်းသွားဖို့လေစီးပွေးဘက်မှသဘောတူခဲ့တယ်လို့အဲ့ဒီသတင်းရကွက်ကဆိုပါတယ်။ပထမကတော့တိုင်းရင်းသားတွေနဲ့မြန်မာအစိုးရတပ်တွေရဲ့တိုက်ခိုက်မှုတွေတရုတ်နယ်စပ်ဘက်မကြာခဏကူးစက်တာအဆုံးတိုက်ရေးအတွက်မြန်မာတပ်ကိုဖိအားပေးနိုင်ဖို့တကယ်အမြောက်ကြီးစံတွေတုံးပြီးနေဆက်မှာစီးလိချင်းမှုပြုလုပ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်ဒုတိယကတော့မကြာမီနှစ်ကူမှကျင်းပမဲ့ရွေးကောက်ပွဲမှာနိုင်ရရှိဖို့အားကောင်းနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုဖိတ်ကြားခြင်းအဖြစ်မြန်မာအစိုးရကိုဖိအားပေးနိုင်ဖို့ဖြစ်တယ်လို့ဆိုထားပါတယ်ဒါကြောင့်လည်းသမ္မတရှီနေနဲ့ဒေါက်အောင်ဆန်းစုကြည်ကိုဖိတ်ကြားဖို့နိုင်ငံခြားရေးဌာနကတဆင်မသွားဘဲကွန်မြူနစ်ပါတီရဲ့နိုင်ငံခြားရေးနဲ့တခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့ဌာနကနေစဉ်ခုလိုဖိတ်ကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံခြားရေးဌာနကတော့ခုချိန်ဟာဒေါ်အောင်ဆန်းစုကြည်ကိုဖိတ်ကြားဖို့အခြေခံမဟုတ်တဲ့အကြောင်းအကြံပေးခဲ့တာကိုလည်းသမ္မတရှီကမနှစ်သက်တဲ့အတွက်ဒေါ်အောင်ဆန်းစုကြည်ကိုခုလိုဖိတ်ကြားရမှာလူသိရှင်ကြားဖိတ်ကြားဖို့ဆန္ဒရှိတဲ့အကြောင်းလည်းဘူဆောင်းညွှန်းကူကူကပြီးဆောင်းပါရှင်ကထောက်ပြထားပါတယ်။ဆောင်းပါအပြည့်စုံကတော့onechinatimes.com မှာဖတ်ရှုနိုင်ပါတယ်ဆက်လက်ပြီးဗြိတိန်နိုင်ငံထုတ် The Independent သတင်းစာကြီးမှာ Burma elections China tries to woo opposition leader Aung San Suu Kyi ahead of polls ဆိုပြီးဝေကောက်ပွဲများမတိုင်မီတိုက်ခိုက်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကသူ့ပဲပအောင်ဆွဲဆောင်ဖို့ကြိုးစားနေတယ်ဆိုပြီးတော့ပီတာပိုဟင်ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်2012ခုဧပြီလကစလို့တို့တော့အမဖြစ်လာခဲ့ပြီးနောက်ပိုင်းဒေါ်အောင်ဆန်းစုကြည်ဟာခီးအတော်လေးထွက်ခဲ့ရမှာဇွန်လ10ရက်တရုတ်သမ္မတနိုင်ငံကိုပထမဦးဆုံးချိန်တွားရောက်မြင့်သူ့ရဲ့ခီးစဉ်ကတော့ထူးခြားဆုံးဖြစ်တယ်လို့ဆောင်းပါးရှင်ကအစချီရေးသားထားပါတယ်ဒေါ်အောင်ဆန်းစုကြည်နေနဲ့ဂျပန်တောင်ကိုရီးယားနဲ့ထိုင်ဝမ်တို့ကိုတွားရောက်ပြီးအဲ့ဒီမှာနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာဖြစ်တယ်လို့အရင်ကတရုတ်နိုင်ငံကိုတွားလည်ဖို့သတင်းတွေထွက်ခဲ့ပြီးမြင့်ပြီးခဲ့တဲ့သတင်းပတ်ကကကြေညာလိုက်တဲ့ဘီဂျင်းခီးစဉ်ကတော့ရုတ်တရက်ထွက်ပေါ်လာတာဖြစ်ပြီးသမ္မတရှီဂျင်းပင်ပြင်တရုတ်ဝန်ကြီးချုပ်ဒီကေချန်ရဲ့ပါဒေါအောင်ဆန်းစုကြည်ဟာတွေ့ဆုံဖို့ရှိပါတယ်။နိုဝင်ဘာဆော့ဆော့ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ရွေးကောက်ပွဲများမတိုင်မီဖြစ်တဲ့အတွက်ကြောင့်တိတ်ကိုထူးခြားတဲ့အချိန်ဖြစ်တယ်လို့လည်းဆောင်းပါးရှင်ကထောက်ပြထားပါတယ်။တရုတ်တို့အနေနဲ့ဒေါအောင်ဆန်းစုကြည်ဟာ လူလူရဲ့ထောက်ခံမှုကိုရရှိနေတယ်ဆိုတာကိုနားလည်သဘောပေါက်ထားတာဖြစ်ပြီးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရသမရမဖြစ်လာနိုင်ပေမဲ့လို့လေနိုဝင်ဘာလရွေးကောက်ပွဲပြီးနိုင်ငံရဲ့အင်အားကြီးဆုံးပုဂ္ဂိုလ်နှစ်ဦးဒါမှမဟုတ်သုံးဦးနဲ့တော့တဦးဖြစ်နိုင်တဲ့အလားလားရှိနေတဲ့အကြောင်းဆောင်းပါးရှင်ကရေးသားထားပါတယ်ပြည်စုံကတော့ independent.co.uk မှာဖတ်ရှုနိုင်ပါတယ်ရှင
်လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
အခုတော့မနက်ခင်းတိုင်းနားဆင်နေရတဲ့ American Indian သုံးအင်္ဂလိပ်စာကိုတင်ဆက်မှာဖြစ်ပါတယ်ဒေါ်လာတန်းကအစူစီတင်ဆက်ထားပါတယ်ရှင်
limit တွေအတင်ပြမယ် idiom အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက beating beating ကရိုက်တာနှက်တာ a-d-e-a-d dead theta h-o-r-s-e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘယ်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီးပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Indian သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာတန်တင်ဆက်သွားတာဖြစ်ပါတယ်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်နားထောင်ရမှာပါ။ကိုအောင်လွင်ဦးကဆွေးနွေးတင်ဆက်ထားတာဖြစ်ပါတယ်ရှင
်။တရရှိမြတ်ခင်ဗျာ။တရုတ်သမ္မတဝန်ကြီးချုပ်တို့လိုထိတ်တန့်ကောင်းဆောင်နေတဲ့တွေ့ဆုံမဲ့ပထမဆုံးအကြိမ်တရုတ်ပြည်ခီးစဉ်တွေ NLD ပါတီရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ကိုတရုတ်ကွန်မြူနတီပါတီကဖိတ်ကြားထားပါတယ်။ဒီချိန်တုန်းကအာဏာရအစိုးရတွေနဲ့ပဲဆက်ဆံများတဲ့တရုတ်နိုင်ငံအနေနဲ့အခုလောက်ရတာဒီမိုကရေစီအင်အားစုတွေဘက်ကရိမ်းလာတဲ့ခြေလှမ်းလားပြည်တွင်းပြည်ပနိုင်ငံရေးအခြေအနေတွေကြောင့်ပဲတရုတ်နိုင်ငံဘက်ကပြောင်းလဲလာတာလားမြန်မာနိုင်ငံအနေနဲ့အင်းနီချင်းအင်အားကြီးတရုတ်နိုင်ငံကိုရှေ့လျှောက်ဘလို့ပုံစံနဲ့ချင်းကပ်ဆက်ဆံနေတယ်လဲဆိုတော့ကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ပထမဆုံးအနေနဲ့ကတော့ဒီလို NLD နဲ့ဒီအစိမ့်မြင့်တွဲဆမှုတွေဖြစ်လာတာတရုတ်ဆိုရကဒီမိုကရေစီအင်အားစုတွေဘက်ကရိမ်းလာတဲ့မူဝါဒအချိုးပြောင်းတစ်ခုလားတရုတ်ဆိုရအနေနဲ့ရည်တည်ချက်တိတိကျကျပြောင်းလဲလာနေပြီလားဆိုတာကိုတော့ဆွေးနွေးသူတွေရဲ့အမြင်တွေကိုကျွန်တော်တို့အရင်ဆုံးသိချင်ပါတယ်ပထမဆုံးတော့ဒီတရုတ်နိုင်ငံမှာခြေဆိုင်ထားတဲ့မြန်မာအရေးသုံးသပ်တဲ့ဒေါက်တာလှကျော်စောရဲ့အမြင်ကိုသိချင်ပါတယ်ခင်ဗျာဆရာမလှကျော်စောရဲ့အမြင်ကိုအချင်းချင်းဆွေးနွေးပြပါအောင်ခင်ဗျာ
ဗမာပြည်ရဲ့အခုနောက်ပိုင်းအခြေအနေကအတော်ရှုပ်ထွေးလာတယ်အထူးသဖြင့်နှစ်လပိုင်းကစလို့ပေါ့နော်ကိုကံကိစ္စတွေပြန်ဖြစ်လာတာအစောပိုင်းကလေးကလည်း KIA နဲ့ဒီတရုတ်နဲ့နေစပ်တလျှောက်ပေါ့အဲ့ပြည်တွင်းစစ်ကပိုးပိုးပြင်းထန်လာတဲ့အခါမှာတရုတ်အထူးသဖြင့်ဒီ March လကတရုတ်ပြည်ပေါ်ကိုဘုံးနေကြပြီးတော့တရုတ်နိုင်ငံသားတွေပိတ်ဆုံးသွားမှုလည်းဖြစ်လာပြီးရောအဲ့ကလေးကတရုတ်ပြည်မှာတော်တော်ကိုပူပူညာညာနဲ့အစိုးရကိုတိုက်တွန်းတာတွေပါလာတယ်အဲ့ဒါကဗမာပြည်အစိုးရကိုဖိအား မျိုးစုံပေးဖို့ပမာပြည်ရဲ့ဒီရင်းဆက်က260ဖြစ်နေပြီဘယ်ဘက်ဘယ်ဘက်မှာနိုင်အောင်မတိုက်နိုင်ဘူးဒီတိုင်းသွားရင်တရုတ်ပြည်ရဲ့အကျိုးစီးပွားတွေရောအဲပမာပြည်ဟာကြာဆုံးနိုင်ငံကြီးဖြစ်မယ်အထူးသဖြင့်2015ရွေးကောက်ပွဲအပြီးမှာဗမာပြည်ရဲ့နိုင်ငံရေးထဲမှာတော်တော်ဩဇာအာဏာကြီးမားလာနိုင်တဲ့အတိုက်ခံအင်အားစုတွေဘက်ကိုပုံမူတိတ်ညွန့်လာတာပဲအဲ့တော့ NLD နဲ့ပတ်သက်လို့တော့သူအစိုးရကြီးတွေကဖိတ်နေတာပါဒေါအောင်ဆန်းစုကြည်ကိုလည်းအစိုးရကြီးတွေကဖိတ်နေတာပါသို့တော်လည်းဒေါအောင်ဆန်းစုကြည်ကိုဘယ်လိုအဆင့်နေရာနဲ့ကြိုးမယ်ဘယ်လိုအဆင့်နေရာပေးမယ်ဆိုတာကိုမဖြေရှင်းနိုင်လို့တလောက်ကြာသွားတာဖြစ်တယ်အခုကတော့ဗမာပြည်ရဲ့အခြေအနေကတော်တော်ကြီးပြင်းထန်သေးတယ်လားတော့ဒီဦးသိန်းစိန်အစိုးရကိုလည်းတဆုံးတာဖိအားပေးခြင်းတဲ့အပေါ်မှာတရုတ်အစိုးရဟာသူ့ရဲ့ပန်ကင်းတမန်ကင်းစီကံကလနာတွေကိုပေးချိတ်ပြီးတော့ဒေါအောင်ဆန်းစုကြည်ကိုအဆင့်အမြင့်ဆုံးအနေနဲ့ဖိတ်တယ်လို့ကျွန်မမြင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲအတွက်သတင်းစာဆရာဦးစီသူအောင်မြင်လည်းရှင်းနေပါတယ်။ဆရာဦးစီသူအောင်မြင်အမြင်ပေါ်ဆွေးနွေးပါအောင်ခင်ဗျာ။အခုဒီတရုတ်အစိုးရရည်တည်ချက်တွေကဟိုအခုချိန်ခါမှာတိတိတသာပြောင်းလဲလာပြီလို့မြင်လားခင်ဗျာဆရာမြင်။
ဟဲ့ဟုတ်ပါတယ်တိတိတသပြောင်းသွားတယ်ဟိုအရင်တုန်းကဆိုရင်ဒါကျွန်တော်တို့အားလုံးသိပြီးတဲ့အတိုင်းပဲလေအရင်စစ်အာဏာရှင်တွေကိုဟိုလုံးဝသူကပူပေးထားတယ်ဒီကဘာပေါ်မှာနိုင်ငံလုံးကလို့နိုင်ဥစ္စာပေါ်ပြည်ကြီးကနေပြီးတော့မှလူခွင့်ရေးချိုးဟုတ်တယ်အတိုင်းပြည်သားကိုနှိပ်စက်တယ်ဆိုပြီးတော့မှဒါအရေးယူဖို့ကိစ္စတွေဖြစ်ပေါ်လာတိုင်းမှာသူကပြည်တော်အာဏာတွေသုံးပြီးတော့မှသူကဟိုပယ်ချခဲ့တာပဲလေပြောမယ်ဆိုရင်အဲ့ဒီချိန်တုန်းကသူအဓိကဆက်ဆံတာကဒါစစ်အာဏာရှင်စစ်အစိုးရကိုပဲသူကဟိုဆက်ဆံခဲ့တာဟိုပြည်သူလူထုကိုနောက်ပြီးတော့မှပြည်သူလူထုကဟိုထောက်ခံတဲ့အတိုက်ခံတွေဆိုတာသူဘယ်တော့ခါကမှသူကကြည့်ခဲ့တာမဟုတ်ဘူးဆိုတော့အခုဒေါအောင်ဆန်းစုကြည်ကိုခေါ်တယ်ခေါ်တော့မှရိုးရိုးအဆင့်ဖိတ်ခေါ်တာမဟုတ်ဘူးတကယ်သမ္မတကိုယ်တိုင်တွေ့မယ်ဆိုတော့ဒါကတော့တော်တော်ကိုကြီးမားတဲ့တပည့်ရဲ့သဘောထားအပြတ်ထင်ပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ဒီမှာဆွေးနွေးပွဲအတွက်ဒီထိုင်းနိုင်ငံခြေဆိုင်တဲ့စီးနေငယ်ကဲကဥကာမဏီလည်းရှိနေပါတယ်ဆရာကာမဏီအမြင်ပြောပါအောင်ခင်ဗျာဒီတရုတ်စိုးရမြန်မာနိုင်ငံနဲ့ပတ်သက်လို့အခုဆိုရင်ဒေါ်ဆန်းစုကြည်ကိုအစင်းမြင့်ပုံကိုယ်လေးကိုလည်းဆင်းပြီးတွေ့ရမယ်ဆိုတော့ဒါဟိုထူးခြားတဲ့အပြောင်းလဲလို့မြင်လားဆရာမြင
်ဟုတ်ကဲ့ဒါတော့ထူးခြားပါတယ်ခင်ဗျာလွန်ခဲ့တဲ့ဟလာအနှစ်20ကျော်ပေါ့1989မှာသူတို့ဆိုတာဗမာအစိုးရနဲ့ပထမဆုံးစပြီးတော့သူတို့လက်ရင်းဖက်ခဲ့တယ်ပေါ့နော်ဗမာအစိုးရကိုလည်းအကုန်လုံးစီရေးနိုင်ငံရေးစီးပွားရေးကူညီရေးကြီးကြပ်ပုံရိုးပေးခဲ့တယ်အဲ့တော့အဲ့ဒီကာလတော့ဟာလာကမ္ဘာအချင်းရောဗမာအချင်းရောပေါ့တော့နဲအခုကမ္ဘာအချင်းဒီဗမာအချင်းဒီကတော့တော်တော်ကွာဝါကြီးကတော်တော်ကွာဝါတဲ့ပုံမှာသူတို့ရဲ့ဟလာကစားကွက်တွေကလည်းပြောင်းလာတယ်လို့ကျွန်တော်တော့အဲ့လိုမြင်ပါတယ်အဲ့တော့ကျွန်တော်ကြားတော့ကလည်းသူ့ကစားကွက်အစပြောင်းလာတော့ခုနပြောတဲ့မြစ်ဆုံကိစ္စတို့နောက်လက်ပဒေါင်းကိစ္စတို့မှာသူတို့ထဲမှာစပြီးတော့ဒါဒီတရုတ်အစိုးရထဲမှာတိုက်ပွဲတွေစဖြစ်တယ်ပေါ့နိအရင်လိုမျိုးဟိုဒီဘက်ကိုပဲပုံအောင်မလားဟိုဒီဘက်ကိုဆိုတော့ခုနလိုပေါ့ဗျာပမာစစ်တပ်ဘက်ကိုပုံအောင်မလားဒါမှမဟုတ်ရင်တခြားအတိုက်ခံနေဘက်ကိုရောကိုကဟလာဖဲရက်ဒီကိုကစားမလားဆိုတာမျိုးပေါ့လေတစ်ဖက်မှာတော့ကျွန်တော်တို့ဗမာပြည်အခြေအနေပြောင်းလဲလာတာလည်းအခုကဒီလိုဒီကချင်နဲ့စစ်ပွဲတွေကိုကနဲ့စစ်ပွဲတွေမှာပမာစစ်တပ်ရဲ့အခြေအနေကိုလည်းတော်တော်သူတို့မြင်ပြီးတော့နည်းနည်းအထင်သေးသွားတဲ့သဘောလည်းရှိတယ်အဲ့တော့သူတို့အနေနဲ့ကတော့ခုနကလိုဝမစစ်တပ်ကိုခွာပြီးတော့ဗောလေတခြားကစားကွက်တွေကိုကစားဖို့တွေစဉ်းစားလာတဲ့ပုံရှိတယ်လို့ကျွန်တော်လည်းအဲ့လိုမြင်ပါတ
ယ်။ဟုတ်ကဲ့ဆက်သွားဟိုဆီယမ်ဒေါ်လာကျော်စောလဲဟိုထောက်ပြသွားတဲ့ဟာတခုပြန်ကောက်ချင်ပါတယ်။ဒီဒေါ်ဆက်စုကြီးရဲ့တရုတ်ပြည်ခီးစဉ်ကိုစီစဉ်နေတာတော်တော်ကြာပြီ။ဒါပေမဲ့ဟိုထိတ်တန်းကောင်းဆောင်အဆင့်ဒီဘယ်အဆင့်ထိတွေ့မလဲဆိုတဲ့ကိစ္စမပြတ်နိုင်မနဲ့ကြာနေဆိုတော့ကျွန်တော်လည်းအဲ့ဒီတွေနေဆက်သွားပြီးမှကြာနေပါတယ်။ဆိုတော့အခုအချိန်မှာဒေါ်ဆက်စုကြီးကိုဒီနိုင်ငံကောင်းဆောင်တယောက်လို့ဟို level နဲ့လက်ခံတွေ့ဆုံမဲ့ကိစ္စကဒီလက်ရှိမြန်မာအစိုးရဘက်မှကြတော့ဘဝင်မကြစရာမဖြစ်နိုင်ဘူးလားအထူးသဖြင့်ဒီနေဆက်ပြဿနာတွေနဲ့ပတ်သက်လို့ဟိုအပြန်အလှန်ပြောကြဆွေးနွေးဖြစ်တဲ့အချိန်မျိုးမှာမြန်မာအစိုးရနဲ့ဆက်ဆံရေးမှာတရုတ်တွေတစုံတရာဟိုဆုံးရှုံးမှုမဖြစ်နိုင်ဘူးလားဆရာမလက်ကျော်စောအမြင်ပြောပါဦးခင်ဗျာ
ကျမကဒီလိုကြည့်ပါတယ်ဟိုတရုတ်အစိုးရအနေနဲ့ဗမာအစိုးရဦးသိန်းစိန်အစိုးရကိုစိတ်ပြက်လာပုံရပါတယ်အဲ့တော့စိတ်ပြက်လာတဲ့အခါမှာသူကဘက်ပေါင်းဆောင်ကဖိအားပေးတဲ့သဘောပါဒါကြောင့်မလို့ဒေါအောင်ဆန်းစုကြည်ကိုအစိုးပိုင်းတုန်းကလည်းသူကဒေါအောင်ဆန်းစုကြည်ကိုဒီလိုအဆင့်မြင့်မပေးနိုင်တာဒီအစိုးရကဗမာအစိုးရညှိုးညင်မှာစိုးလို့ပါအခုတော့ညှိုးညင်ငါမှညှိုးညင်ရောသူဂျူးဆိုင်ဖို့ဗမာအစိုးရကိုနိုင်ငံရေးရဖိအားပေးကြံလို့ကျွန်မမြင်တယ်ဘာဖြစ်လို့လဲဆိုတော့ဗမာအစိုးရကိုအခုစီရဖိအားပေးတဲ့လုပ်ဟန်တွေလည်းခင်ဗျားတို့တွေ့နေတယ်တရုတ်ဗမာနေစမှာစီးရေးလေးကျင့်နေတာ ဆိုပါတော့အဲ့စီရင်လေးချက်เนี่ยထူးခြားတယ်ခါတိုင်းလုံးနဲ့မတူသူကလေးတက်ကောပါအောင်အကုန်လုံးပါတယ်တဲ့ချက်နှစ်ချက်ကသူကတကယ်အစ်စ်ကြည်စံအစ်စ်တင်နဲ့သုံးတာသုံးအချက်ကဘာလဲဆိုတော့အချိန်အကန့်တမ်းရှိတာအချိန်အကန့်တမ်းရှိတာထူးခြားတယ်ဘာလို့ဆေးရည်လေးချက်ငန်းဆိုတော့အချိန်အကန့်တမ်းရှိရတယ်သူကအခုအချိန်အကန့်တမ်းမထားဘူးအချိန်အကန့်တမ်းမထားတာဟာဘာကိုပြဆိုတယ်လဲဆိုတော့ဒီနေရာမှာသူတို့ဆေးရည်လေးချက်နာဟာယာယီတဘောမဟုတ်ဘူးရေရှည်လည်းဖြစ်ကောင်းဖြစ်သွားနိုင်တယ်အနေဆုံးဗမာပြည်ကပြဿနာတစ်ခုခုဖြစ်လာရင်အရေးပေါ်ဖြေရှင်းနိုင်တယ်စခန်းတောက်တစ်ခုခုလုပ်ဖို့အစီအစဉ်ကောင်းစီစဉ်နိုင်တယ်လို့တွေ့ရတယ်အဲ့ဒါကြောင့်ဒါလည်းဗမာအစိုးရကိုစီရင်ရဖျားပေးနေတမျိုးပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာဆွေးနွေးပွဲအတွက်သောတာရှင်တို့ပြဖို့ထားတဲ့စာရီကိုလည်းကျွန်တော်ဖော်ပြခြင်းပါတယ်ဒီမှာတစားဝါတော့ဥစိန်မောင်မိထီလာဆိုရင်ပြဖို့ထားပါတယ်ကျွန်တော်တို့နည်းနည်းစာရလည်းများတယ်ရှည်လည်းရှိတော့အချင်းချင်းကြီးဖော်ပြကြပါတယ်သူတဲမှာဖော်ပြထားတာတကူကတော့2015ခုအလွန်အစိုးရဖွဲ့တွင်အချိန်ဝကြီးမားလာမဲ့ NLD ရဲ့လားလာကိုတွက်ဆမိကြိုတင်ရင်းနှီးမှုယူထားတဲ့သဘောထားချင်းညှိနှိုင်းထားလို့တဲ့သဘောဆောင်တယ်လို့ထင်မြင်ပါတယ်မြန်မာပြည်သူလူထုအတွင်းတချို့ကတရုတ်မုန်တီးအမြင်များရှိနေတာကိုပြည်သူချစ်တော်ပြည်သူခေါင်းဆောင်ကိုအမိတဲပြုပြီးမြန်မာပြည်သူရဲ့မြစ်တာကိုရယူလိုခြင်းလည်းဖြစ်နိုင်ပါတယ်စစ်ဆေးရောက်အားပေးပေါင်းဖက်ပြည်တော်စီဝါရီကိုကိုရိုးချရှာခဲ့တယ်ဆိုပြီးအတင်းအမြင်ခံရတာတွေကိုလည်းခြေဖြက်လိုတဲ့အတွက်ပြည်သူ့အကျိုးအမှန်တကယ်တည်ဖို့ထမ်းရမယ့်ပါတီဒီပါတီရဲ့ဥဆောင်မှုနဲ့ဖွဲ့စည်းမဲ့အစိုးရမျိုးကိုလည်းလိုလားမျောကိုပြီးအကျိုးထူပေါင်းဖက်လက်တွဲလိုတဲ့သဘောရှိကြောင်းပြသရောက်တယ်လို့ယူဆတဲ့အကြောင်းဥစိန်မောင်ရေးထားတာပါခင်ဗျာကျွန်တော်နောက်စာတစ်စာကိုလည်းနန်းလောင်ဖတ်ပြပေးပါဦးကိုကျော်ဖို့တထောင်ရဲ့ပေးစားပါခင်ဗျာ
အဟုတ်ကဲ့အာ तू ကပူးလိုက်ခွာလိုက်ဆက်ဆံတင်တော်တရုတ်နိုင်ငံရေးဆိုပြီးကောင်းကျင်တတ်ထားရရှင်2012ခုနှစ်စက်တင်ဘာလတွင်နဲ့မြန်မာနိုင်ငံခြားရေးဝန်ကြီးဟာအမေရိကန်သမ္မတနဲ့အရေးပေါ်တွေ့ဆုံခဲ့တယ်တဲ့အဲ့နောက်3ရက်အကြာမှာ ARA မြစ်ဆုံစီမံကိန်းကိုရပ်တန့်ရွှေ့ဆိုင်ကြောင်းကြေညာခဲ့တယ်အမှန်အဖြစ်မြန်မာကောင်းဆောင်တွေဟာအချင်းချင်းညှိနှိုင်းပြီးတရုတ်နိုင်ငံရဲ့လောင်းရိပ်အောက်ကလွတ်မြောက်အောင်ကြိုးစားလိုက်ကြချင်တာဖြစ်ပါတယ်တဲ့အဲ့ဒီနောက်အမေရိကန်နဲ့ဥရောပနိုင်ငံတွေဘက်ကအလေးပေးကဆက်ဆံခဲ့တယ်ဒီအချိန်မှာတရုတ်အစိုးရကသူ့ရဲ့ဗျူဟာကိုပြောင်းလဲလာရတယ်တဲ့အာဏာရအဖွဲ့အစည်းတွေကိုဒါမှမဟုတ်တိုင်းရင်းသားပါတီတွေအတိုက်ခံပါတီတွေကိုပါဖိတ်ကြားပြီးတော့ဆက်ဆံရင်းကောင်းမွန်အောင်ကြိုးစားခဲ့တယ်တဲ့။နောင်တက်လာမဲ့အစိုးရအတွက်ကြိုတင်ပြင်ဆင်မှုပြုလုပ်ချင်တာဖြစ်ပါတယ်တဲ့။နောက်ပြီးတော့တခုတတိထားရမှာကတဲ့တောင်တရုတ်ပင်လယ်ရှိစပတ်လေကျွန်းစုပြဿနာတရုတ်နိုင်ငံအနောက်ပိုင်းကဝီဂါမွတ်စလင်ပြဿနာတို့ကိုတဲ့အကင်တွေတစ်ဖက်သက်ဆောင်ရွက်မှုတွေကိုတွေ့ရတယ်တဲ့ဒါကြောင့်မြန်မာနိုင်ငံအနေနဲ့တရုတ်ကိုအလွန်ပူးကပ်ခြင်းမလုပ်သင့်ပဲပူးလိုက်ခွာလိုက်တာဆက်ဆံသင့်တယ်တဲ့ဒါအတိမကတရုတ်စီးပွားရေးကုမ္ပဏီတွေကိုလည်းအထူးသတိထားရမယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့နောက်တစ်စားတော့ဒီတစ်ချိန်လုံးကတရုတ်မြန်မာနယ်စပ်ကပြဿနာတွေကိုပြန်ထောက်ပြပြီးရေးထားတဲ့ရန်ကုန်မြို့ကဝါရင်နိုင်ငံရေးသမားကြီးဦးကျော်လင်းစာကိုဖော်ပြခြင်းပါတယ်ဒီနောက်တိုင်းနဲ့ရင်းနှီးခဲ့တဲ့အတိုက်ခံကောင်းဆောင်နိုဘယ်ဆုရှင်ကိုတရုတ်ပြည်ကနိုင်ငံရေးကစားဖို့ဖိတ်ခေါ်လာလားမြန်မာနိုင်ငံကရောနိုင်ငံရေးမြတ်ထွက်မှာလားတရုတ်ရေးကကြမ်းကျင်သူတွေပြောသလိုပဲတရုတ်ပြည်မှာထာဝရမိတ်ဆွေမရှိထာဝရအကျိုးစီးပွားသာရှိတယ်ဆိုတော့အဓိက policy နဲ့ငွေရင်းနှီးရဲ့နည်းပညာတွေနဲ့လွှမ်းမိုးပြီးမြန်မာတန်ရန်ဇာတာတွေကိုပဲကျိုးချီမလားမြန်မာနိုင်ငံရေးကောင်းဆောင်အနေနဲ့အကင်းပါလွန်ပါမှမြန်မာနိုင်ငံအတွက်အမြတ်နှင်းငယ်သာရနိုင်မယ်ဖြစ်ပါတယ်တဲ့ဒီလိုခီးသွားခြင်းဖြင့်ပေါ်ပြီးကောင်းမဲ့ရလဒ်တွေကိုနိုင်ငံသားတဦးအနေနဲ့မျှော်လင့်မိမယ်လေထိုင်နေတော့အကောင်သာထသွားမှကျုံးမန်းတိဆိုလို့မြန်မာစကားပုံကလည်းသတိရမိလို့သူ့အနေနဲ့တော့နိုင်ငံစိုးရိမ်မိပါတယ်ဆိုပြီးဦးကျော်လင်းကရေးပါတယ်ဆိုတော့ဒီနေရာမှာတချို့တချို့လှူရှားသူတွေကဒေါ်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းမှာလူခွင့်ရေးကိစ္စတွေကိုထောက်ပြဖို့အခုတွေကတိုက်တွန်းနေရတာတချို့လည်းကြားနေရပါတယ်ဥမာသူ့လိုပဲငញ្ញမ်းနိုဘယ်ဆုရှင်တရုတ်နိုင်ငံကဒီလူရှောင်ဖို့ဖန်ခံထားတဲ့ကိစ္စမျိုးကိုမပြောဘူးဆိုရင်ဒေါ်ဆန်းစုကြည်အနေနဲ့တာဝန်ချိန်မှာမဟုတ်ဘူးဆိုပြီးတော့ပြောရတယ်လည်းရှိနေပါတယ်ဆိုတော့ဒီဥကျော်လင်းပြောသလိုပေါ့လေဒီခီးစဉ်မှာဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးအရအနောက်လက္ခဏာပြတ်နိုင်တဲ့အလားအလာတွေရောရှိနေလားဒေါက်တာလက်ကျော်စောအမြင်ပြောပါဦးခင်ဗျာ
ကျွန်မကြည့်တာတော့ဒေါ်အောင်ဆန်းစုကြည်ကဒီကိစ္စမျိုးတွေကိုပြောလိုက်မယ်မထင်ပါဘူးဘာဖြစ်လို့လဲဆိုတော့သူ့ရဲ့ဗျူဟာကတရုတ်အစိုးရနဲ့ဆက်ဆံရေးကောင်းကြီးဖြစ်တာ哦အဲ့တော့ဥပမာအားဖြင့်ခင်ဗျာသူကြည့်သူလိုပဲ Nobel ဆုရှင်တယောက်ဖြစ်တဲ့ဒလိုင်လားမားကိုတွေ့တော့တောင်သူအကြီးကျယ်အုပ်အဆောင်နဲ့သူမလုပ်ဘူးရိုးတန်းတန်းတိမ်မိန်မှုဝင်တဲ့ခတ်ဟိုဘယ်လိုခေါ်မလဲတူသိပ်သိပ်ပဲလုပ်ခဲ့တာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဒလိုင်လားမားကိုတယုတ်ပြည်ကကြည့်တဲ့အခါမှာတယုတ်ပြည်အနေနဲ့ကဒလိုင်လားမားရဲ့ဟိုဘာသာရေးကောင်းဆောင်အနေနဲ့လက်ခံတယ်။သို့တော့နိုင်ငံရေးကောင်းဆောင်ဖြစ်လက်ခံထားတာမဟုတ်ဘူး။အဲ့တော့ဒါဟုတ်Nobel ဆုပေးထားတာကတရုတ်ပြည်ကဒီ Nobel ဆုဟာနိုင်ငံရေးမှုပြုထားတယ်လို့သူကသဘောထားတာဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်ကသူ တမတန်ကျွမ်းကျင်ပါလေဒီတန်ကင်းတပိုင်းကိုတရုတ်ပြည်နဲ့သူဆက်ဆံတဲ့အခါမှာတရုတ်ပြည်မျက်နှာပြရမယ်ကိစ္စတရုတ်ပြည်မကြိုက်မယ်ကိစ္စကိုသူထည့်သွင်းပြောဆိုမယ်လို့မထင်ပါဘူး။
ဟုတ်ကဲ့။နောက်ကျွန်တော်တောထရှင်တယောက်ကစာနဲ့ပြထားတာရှိပါသေးတယ်။ကိုဦးရှမ်းပြည်တောင်ပိုင်းမှာကျွန်တော်အချင်းချင်းဝင်ပေါ်ပြခြင်းပါလေ
။ဟုတ်ကဲ့။အာ तू ကမြန်မာအတိုက်ခံအင်အားစုတွေကိုတန်ခင်းတမန်ခင်းပြူရာဟာအောင်အောင်စရာမဟုတ်ဘူးလို့ပဲကျွန်တော်တို့မြင်ပါတယ်။တရုတ်နဲ့မိတ်ဆွေမဖြစ်ရင်အောင်ရန်သူဖြစ်စေခဲ့ရင်ကျွန်တော်တို့နိုင်ငံရဲ့အမားတစ်ခုဖြစ်ချင်ဖြစ်နေမယ်ထင်တယ်။သူတို့ကပပလေးမှတကယ်ပပလေးပါ။သူတို့တွေကျွန်တော်တို့စီကတရက်တီးဝယ်ရင်တော့တရက်တီးစုဖို့စက်ကူအိတ်တွေသူတို့ကပြန်ရောင်းနေတရုတ်ရေတောက်မြစ်တွေကျွန်တော်တို့ပြည်ရင်းမှာအတော့ကိုနှဆိုင်နေခဲ့ပါပြီကျွန်တော်တို့တွေတခြားတစ်ဖက်ကိုတိတ်ပြီးအာယုံကြလို့နေကြတယ်လို့မြင်တယ်မခေါ်ချင်ပေမဲ့မတော်လို့မရဘူးလို့ရေးထားပါတယ်ရှင်သူကရှမ်းပြည်တောင်ပိုင်းကကိုဦးပါရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်အတန်ဖိုင်နယ်လဲဆွေးနွေးမဲ့လူတယောက်ကပြောဖို့ထားပါသေးတယ်ခင်ဗျာကျွန်တော်အမေရိကန်ပြည်တော်ဆူပါပဲနားထောင်ကြည့်ကြပါဦ
းဟုတ်ကဲ့ကျွန်တော်နာမည်စောတာတဘလီပါကျွန်တော်လောလောဆယ်အမေရိကန်ပြည်တော်စုဖလော်ရီဒါပြည်နယ်မှာနေထိုင်နေပါတယ်။ကျွန်တော်အနေနဲ့ပြောချင်တာကတော့လွန်ခဲ့တဲ့နှစ်နဲ့ငယ်ကတော့ကျွန်တော်ထင်ပါတယ် VOE ရဲ့တဲ့ဒီတိုင်းမှာတယောက်ကပြောပါတယ်တရုတ်ပြည်ကပမာပြည်ကိုလက်တွေ့ကျကျနီးနဲ့ချင်းကတ်တယ်။လက်တွေ့ကျကျနီးနဲ့ချင်းကတ်တယ်လို့ပြောတဲ့အခါမှာ1990ရေကောက်ပွဲနိုင်တဲ့အခါမှာဒေါအောင်ဆန်းစုကြည်ကိုပထမအဆုံးတော့ရောက်ဂုဏ်ပြုတဲ့ပံ့ပိုးနေတဲ့မှာတရုတ်ပြည်ကသွားပါတယ်။ဒါပေမဲ့နောက်ပိုင်းမှာဒေါအောင်ဆန်းစုကြည်ကိုဥပိ္ပခာပြုပြီးတော့အာဏာသိမ်းထားတဲ့စစ်အစိုးရနဲ့ပဲတို့အလုပ်လုပ်ပါလေဒါဘာဘာကိုဖော်ပြလဲဆိုတော့တရုတ်ပြည်ဟာပမာပြူဆိုတော့လောကအခြားသောတိုင်းပြည်တွေကိုချင်းကပ်တဲ့နေရာမှာသူတို့ရဲ့အကျိုးကိုပဲပထမဦးဆုံးကြည့်ပြီးတော့ချင်းကပ်ပါတယ်တခြားသူတွေရဲ့အကျိုးကိုမကြည့်ပါဘူးတလောက်ဦးစားမပေးတော့ဒါနိုင်ငံတိုင်းပါပဲဒါပေမဲ့တရုတ်ပြည်ကကဘာကြီးကမိသားစုလို့ပြောရင်တရုတ်ပြည်ဟာတကူကောင်းသိဆန်နေတဲ့နည်းဆန်နေပြီးတဲ့မိသားစုဝင်တယောက်ဖြစ်နေပါတယ်ကျွန်တော်ဒါကိုသတိထားဖို့လိုပါတယ်တောင်ဆန်းစုကြည်ကိုယ်တိုင်လည်းဒါကိုသတိထားမိမယ်လို့ကျွန်တော်ယူဆပါတယ်တောင်ဆန်းစုကြည်ကမတုံးပါဘူးကျွန်တော်ပြောတာကအများကြီးသူသိပါလိမ့်မယ်အဲ့တော့တရုတ်ပြည်ကတောင်ဆန်းစုကြည်ကိုဖိတ်တယ်ဆိုတာလည်း2015နောက်ပိုင်းမှာတကယ်လို့များ NLD ကအနိုင်ရပါတီဖြစ်လာခဲ့ရင်ဆိုတဲ့ကိုယ့်အကျိုးကိုကိုကြည့်တဲ့အတွေးခွန်မြူနဲ့ဖိတ်တယ်လို့ပဲကျွန်တော်ထင်ပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒီတိုင်းပြည်တိုင်းကတော့ဒီအမျိုးသားကျိုးစည်းဝါးကိုရှေ့တန်းတင်ကြမှာပေါ့နော်အဲ့တော့ NLD ပါတီနဲ့တရုတ်စုကနဲ့ရှေ့ရှောက်ဘယ်လိုဆက်ဆံမှုလုပ်မလဲဆရာမလက်ကျော်ဆိုအရင်ရှင်းပြပေးပါဦးမယ
် NLD အနေနဲ့ကတော့ဒီတရုတ်ပြည်နဲ့ဆက်ဆံရေးကတော့ကောင်းမှုလိုတာပါပဲအဲ့တော့ဒါကိုတတ်နိုင်သမျှအခုနပြောသလိုတရုတ်ပြည်ရဲ့ဗမာပြည်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေဟာလူမှုဟာအကျိုးပြုနိုင်တဲ့ကိစ္စဝိစ္စတွေဖြစ်ဖို့သာအဓိကထားပြီးပြောဖို့ဆိုဖို့လိုပါတယ်ဒါကို NLD အနေနဲ့ကဒီကိစ္စကိုတော်တော်လေးကိုဟိုဘယ်လို PPCC ဟိုပြောပြီးတော့ဆက်ဆံပြီးတော့ဒီတရုတ်ဆိုးရနဲ့ရင်းနှီးမှုခင်မင်မှုရအောင်ယူရင်တရုတ်ဆိုးရကလည်းသူ့မှာပုံနေတာကသူ့ရဲ့အရင်းအီးတွေဖြစ်တယ်ဒါတွေကိုထုတ်ချင်နေတာဖြစ်တယ်အဲ့တော့အဲ့ဒီဟာတွေရနိုင်မှုအတွက်တရုတ်နဲ့ဆက်ဆံရေးကောင်း NLD ကဆက်လက်လှုပ်ဆောင်ပြီးပြည်သူလူထုပုံမအကျိုးပြုနိုင်တဲ့လုပ်ငန်းတွေမှာပိုရရှိဖို့ဆက်ပြီးစူးစမ်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆရာကာမနီရဲ့အမြင်လည်းပြောပါအောင်ခင်ဗျာ
ဒီပမာကြီးဘက်ကတော့ဟာဘယ်သူရဲ့ဖြစ်ရပေါ့လေအရင်ကတော့သူရောလာဒီကြံဖို့တွေကိုလည်းဟာပင်ကနေမီဒီယာပင်ကနေရအစပေါ့လေအကုန်လုံးသူကပေးခဲ့တယ်ပေါ့အဲ့တော့ဒါမျိုးတွေကတော့သူကလှုပ်လာလိမ့်မှာပဲကျွန်တော်အတိုက်ခံပါတီတွေရောအဲ့တော့ဒါတွေကိုပဲကျွန်တော်ဘက်ကနေပြီးတော့ကြည့်ရဖို့လိုတယ်လေကျွန်တော်ကတော့အဲ့လောက်ပဲမြင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာပါဝင်ဆွေးနွေးရဆရာဦးကာမလီတင်ဆက်ဆရာဦးစီသူအောင်မြင့်ဒေါက်တာလှကျော်စောနဲ့အတန်ဖိုင်နေအီးမေးလ်နဲ့ပါဝင်ဆွေးနွေးတဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ဒီရေတိုင်းရဲ့လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာပါဒီအစီအစဉ်ကိုတပတ်မှ2ချိန်အင်္ဂါညနဲ့စနေညတွေမှာဆွေးနွေးတင်ဆက်နေရဖြစ်ပါတယ်တော်ရရှင်တွေကိုလည်းဆွေးနွေးပါဝင်ဖို့ဖိတ်ခေါ်ပါတယ်ရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။လက်နက်ကိုင်ပြည်ပခမှာပါဝင်ပတ်သက်နေတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်သူအားလုံးအနေနဲ့ပြည်ပခဖြစ်နေတဲ့နေရာတွေနဲ့တခြားဘယ်နေရာမှမဆိုစာနယ်ဇင်းသတင်းမီဒီယာသမားတွေကိုကောက်ွယ်ပေးရေးဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီကတညီတညွတ်တည်းသဘောတူချမှတ်ထားပါတယ်။လွတ်လပ်ပြီးအမိအခိုကင်းတဲ့သတင်းမီဒီယာဟာဒီမိုကရေစီလူ့အဖွဲ့အစည်းတရက်အတွက်မရှိမဖြစ်လိုအပ်တယ်ဆိုတာအဲ့ဒီဆုံးဖြတ်ချက်ထဲမှာဖော်ပြထားပါတယ်။လနက်ကိုင်ပြည်ပခတွေမှာသတင်းမီဒီယာသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်တာဝန်ခံဖို့ဖိအားပေးချိန်ချောက်နှောက်ယှက်ဟန်တားခံရတာမျိုးမရှိဘဲသတင်းမီဒီယာသမားတွေသူတို့အလုပ်ကိုသူတို့လုပ်ကိုင်နိုင်ခွင့်အပေါ်လေးစားလိုက်နာဖို့အဖွဲ့ဝင်နိုင်ငံတွေကိုတောင်းဆိုထားပါတယ်သတင်းမီဒီယာသမားတွေကိုအကျဉ်းယုံတရားစီရင်ပြီးအပြစ်ပေးတာပြန်ပေးဆွဲတာအကျဉ်းချတာတွေအပါအဝင်သတင်းမီဒီယာသမားတွေအပေါ်အကြမ်းဖက်တာတွေ ကဘာတော်မှာဆက်ပြီးတိုးလာနေတာနဲ့အမျှဒီဆုံးဖြတ်ချက်အမှတ်2222ကိုချမှတ်ခဲ့ကြတာပါ။ Syria နိုင်ငံမီဒီယာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုင်ရာဌာနရဲ့အကြီးအကဲမေးစင်ဒါဝစ်ရဲ့ဖြစ်ရပ်ကိုလူညိုရင်းကောင်စီမှာကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကြီးဆမန်သာပါဝါကအထူးဖော်ပြပြောဆိုပါတယ်။အဲ့ဒီဌာနဟာအာဆက်အစိုးရရဲ့မတရားလုပ်မှုနဲ့တပ်ဖြတ်မှုတွေကိုဖော်ထုတ်တင်ပြတဲ့အဖွဲ့ပါ။မစ္စတာဒေါဝစ်နဲ့သူရဲ့လူဖော်ကိုင်ပတ်နှုတ်ဖြစ်သူဟာနီဇီတာနီနဲ့ဟူစိန်ဂါရီယာတို့ကို2012ခုနှစ်မှာအစိုးရကဖမ်းပြီးထောင်ချခဲ့ပါတယ်။သူတို့အမှုစစ်ဆေးတဲ့တရားခွင်ကို24ချိန်ဆိုင်ငံခဲ့ရပါတယ်။စာနယ်ဇင်းသတင်းမီဒီယာသမားတွေအန်ဒရယ်ဂျုံတွေ့ရတာပြစ်ပခဖြစ်တဲ့နေရာတွေမှာသာမဟုတ်ပါဘူးလို့တမ်မတ်ကြီးပါဝါကပြောပါတယ်
။ Look to any region and you will see alarming warning signs of how
ဒီနေရာကိုပဲဖြစ်ဖြစ်ကြည့်လိုက်ပါလူမှုနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုဖိနှိပ်တာနဲ့အတူသတင်းလွတ်လပ်ခွင့်ကိုဘလို့ဖိနှိပ်နေတယ်ဆိုတာစိုးရိမ်ပူပန်ပွဲရာတွေ့ရပါလိမ့်မယ်
။သံမကြီးပါဝါနမူနာပေးပြောဆိုခဲ့တဲ့အထက်မှာအီသီယိုးပီးယားနိုင်ငံမှာအကျဉ်းချခံထားရတဲ့သတင်းတော်ကိုဦးလည်းပါဝင်ပါတယ်။အဲ့ဒီအထက်မှာ2014ခုနှစ်ဧပြီလကတည်းကအကျဉ်းချခံထားရတဲ့ဇုံ9ဆိုတဲ့အဖွဲ့ကဘလော့ဂါ6ကိုလည်းပါပါတယ်။သူတို့ကိုအီသီယိုးပီးယားရဲ့အကြမ်းဖက်မှုစန့်ကျင်တိုက်ဖြတ်ရေးဥပဒေနဲ့ထောင်ချထားတာပါအရေးယူခံရတိုက်ခိုက်ခံရချိန်ချောက်ခံရတာကိုစာနယ်ဇင်းသတင်းမီဒီယာသမားတယောက်ဒါမှမဟုတ်အဖွဲ့အဖွဲ့ကကြုံရတိုင်းမှာနောက်ထပ်မရေမတွက်နိုင်တဲ့စာနယ်ဇင်းသတင်းမီဒီယာသမားတွေဟာကိုယ့်ဘာသာစင်စါလို့တီးဖြတ်တာပုံခိုရတာဒါမှမဟုတ်သူတို့ရဲ့လွတ်လပ်တဲ့အတန်ကိုလိုအပ်နေတဲ့နိုင်ငံတွေကနေထွက်ပြေးရတာစတဲ့အခြေအနေတွေနဲ့ကြုံကြရရတယ်လို့တမ်မတ်ကြီးပါဝါကပြောပါတယ်စာနယ်ဇင်းသတင်းမီဒီယာသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုနိုင်ငံတကာအတိုင်းအဝိုင်းကအကောက်အွယ်ပေးဖို့လိုအပ်တယ်ဆိုတာဆုံးဖြတ်ချက်အမှတ်2222ကအလေးထားဖော်ပြပါတယ်။ဒီအခွင့်အရေးကိုချုပ်ဖောက်တဲ့နိုင်ငံတွေနဲ့တခြားအဖွဲ့အစည်းတွေတာဝန်ခံမှုရှိဖို့အခိုင်အမာပြောထားပါတယ်။ဒီအထူးအရေးပါလာတဲ့စံတန်ဘိုးကိုလက်ခံအတည်ပြုကြောင်းကြေညာရအောင်တော့မကအကောင့်တွေဖော်ရေးလှုပ်ဆောင်ဖို့ရဟာအားလုံးရဲ့တာဝန်ပဲဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့ရတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA American အတန်ကနေပုတ်ထူးနေ့အတွက်မနက်ပိုင်းအစီအစဉ်တွေကိုဆက်လက်တင်လွှင့်နေပါတယ်ရှင်။ခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုဦးဆန်မိုးဝေကကြေညာပေးမှာပါ။
ရမ်းမကြသေးခင်အချိန်ကပြုလုပ်ခဲ့တဲ့စစ်ဆေးမှုတွေအရအမေရိကန်ပြည်တော်စုဆက်သွယ်ရေးလုံခြုံရေးအုပ်ချုပ်မှုအေဂျင်စီ TSA အနေနဲ့အလုသမား83ယောက်ဟာအကြမ်းဖက်မှုနဲ့နီးဆက်ဆံမှုရှိနေတယ်ဆိုတာကိုမသိခဲ့ဘူးလို့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်။ဒီကြောင့်ပို့ဆောင်ရေးလုပ်ငန်းရဲ့အမှုရမ်းတွေအပေါ်အစဉ်အဆက်စစ်ဆေးမှုလုပ်ငန်းစဉ်ဟာအကြမ်းအဖျင်းထိရောက်မှုရှိတဲ့အကြောင်းဒါပေမဲ့ဌာနရင်းအကြမ်းဖက်မှုနဲ့ပတ်သက်တဲ့စောင့်ကြည့်ခံပုဂ္ဂိုလ်ရဲ့သတင်းချက်လက်တွေလက်ခံရရှိခြင်းမရှိဘူးလို့ဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုပြုလုပ်တဲ့နေရာမှာအသုံးပြုတဲ့ထောင်ထဲချီပြီးတော့စုဆောင်းရရှိထားတဲ့အချက်လက်တွေဟာပြည့်စုံမှုမရှိသလိုမှန်ကန်တိကျမှုလည်းမရှိဘူးလို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒေတာစံတော်ချင်းအင်္ဂါနေ့နေ့လယ်ပိုင်းမှာအမေရိကန်သမ္မတအင်ပီရိုကိုဘုံခွဲမယ်ဆိုပြီးတော့ဝါရှင်တန် DC မြို့တော်ရဲတပ်ဖွဲ့ကိုဖုံးဆက်ပြီးတော့ချင်းချောက်ခံခဲ့ရပြီးတဲ့နောက်သမ္မတရဲ့အစစ်မြင့်လုံခြုံရေးတပ်ဖွဲ့ဟာအင်ပီရိုပြောခွင့်ရပုဂ္ဂိုလ်ကျွန်းအာနက်စ်ပြုလုပ်နေတဲ့သတင်းစာရှင်းလင်းပွဲကိုရက်ခိုင်းပြီးတော့သတင်းတောက်တွေကိုအပြင်ထွက်ခိုင်းခဲ့ပါတယ်။အဲ့ဒီနောက် Secret Service ကအနက်ခံခွေးတွေနဲ့ရှာဖွေခဲ့ပြီးတဲ့နောက်ပိုင်းမှာတိတ်မကြခင်မှာပဲသတင်းစာရှင်းလင်းပွဲကိုပြန်ပြီးတော့ပြုလုပ်ခဲ့ပါတယ်။လူသက်မှုနဲ့အပြစ်ရှိကြောင်းအစီရင်ချက်ချခံထားရတဲ့သူနှစ်ယောက်ဟာမိုးသက်မုန်တိုင်းကျနေစဉ်လမ်းမပေါ်မှာလမ်းလျှောက်သွားနေတာကိုတွေ့ခဲ့ရတယ်ဆိုတဲ့သတင်းရရှိပြီးတဲ့နောက်တစ်နေ့မှာနယူးယောက်ပြည်နယ်ရဲတပ်ဖွဲ့ကအင်္ဂါနေ့မှာသူတို့ကိုလိုက်လံရှာဖွေနေပါတယ်အသက်34နှစ်အရွယ်ရှိတဲ့ David Swart နဲ့အသက်34နှစ်အရွယ်ရှိတဲ့ David Swart နဲ့အသက်48နှစ်အရွယ်ရှိတဲ့ Richard Matt ကိုဖမ်းဆီးနိုင်မှုအတွက် Rafael တနတ်ဒီကင်ဆောင်ထားတဲ့ဒါဇင်နဲ့ချီပြီးရှိတဲ့ရဲတွေဟာ Willsboro မြို့အနီးတစ်ဝိုက်ကစိုက်ခင်းနေမှာခြေချင်းလျှောက်ပြီးတော့လိုက်လံရှာဖွေနေကြပါတယ်
နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုဦးဆံမိုးဝေကကြေညာသွားတာပါဒီမနက်အစီအစဉ်ထုတ်လုပ်ရေးမှုကကိုကောင်းထက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျီမီခုတ်ဖြစ်ပါတယ်ကျွန်မနန်းလဖိုင်ပါအခုထုတ်လွှင့်တဲ့အစီအစဉ်ကိုမနက်6:00နာရီနဲ့9:00နာရီအထိထုတ်လွှင့်ပေးသွားတာပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.